Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2025ခုနှစ် February 24ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာဒီကနေ့3နှစ်ပြည့်ချိန်မှာပဲကုလသမဂ္ဂမှာဒီစစ်ပွဲဆုံးသတ်ရေးအတွက်မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်မြန်မာဟာကမ္ဘာမှာအင်တာနက်ဖြတ်တောက်မှုအဆိုးဆုံးနိုင်ငံဖြစ်တယ်လို့စစ်တမ်းတစ်ခုမှာဖော်ပြပါတယ်။မြန်မာနိုင်ငံနယ်စပ်အခြေစိုက် online ငွေလင်ခန်းတွေကပြန်လွတ်လာတဲ့ထောင်နဲ့ချီတဲ့နိုင်ငံသားတွေထက်နိုင်ငံမှာပြိမိနေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်တဲ့သတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတော့တရုတ်နိုင်ငံရဲ့စီမံကိန်းအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။
ဖြစ်တာအသေးစိတ်ကတော့ဒီစစ်ကောင်စီတပ်တွေကနေပြီးရင်ဒီအခိုက်အတန့်တော့ရှိတဲ့တပ်စခန်းတွေနေရာတော့လာဝိုင်းတော့အခိုက်အတန့်နဲ့တပ်ပူးဖြစ်တာဖြစ်ပါတယ်ပေါ့အခုတော့ဒီစစ်ကောင်စီစခန်းကတပ်သားတွေတော့ပြန်ဆောက်တော့ပြီးလို့ကြည့်ရတယ်
ဒါကတော့ဒီကြောက်ဖြူဒေတာခန်တဦးက VOE ကိုပြောသားတာပါနောက်ပိုင်းမှပြေစုံနားဆင်ရဖို့ရှိပါတယ်တခါပကိုးတိုင်းပြည်မျိုးကဒီအချင်းတောင်မှာနိုင်ငံကြီးအချင်းသားတချို့ဆူဆူရွရအရိုက်ခံရတဲ့တဲ့င်းကိုလည်းကျမတို့တင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပါပါအခုတော့နောက်ဆုံးရညမာနဲ့နိုင်ငံတကာတဲ့င်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြမှာပါရှင်
ယူကရိန်းစစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်ကမူကြမ်းရေးဆွဲထားသလိုယူကရိန်းကရေးဆွဲပြီးဥရောပသမဂ္ဂကထောက်ခံတဲ့မူကြမ်းတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဖေဖော်ဝါရီ24ရက်နေ့မှာမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ယူကရိန်းရဲ့အဆိုပြုချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကအရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအဲဒီနောက်မှာအမေရိကန်ကအဆိုပြုမဲ့မူကြမ်းကိုမဲခွဲမှာဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကလည်းအမေရိကန်ကတင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုဒီကနေ့နောက်ပိုင်းမှာပဲတိကျမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။အမေရိကန်ရဲ့မူကြမ်းမှာတော့စစ်ပွဲအမြန်ဆုံးအဆုံးသတ်ရေးနဲ့ယူကရိန်းနဲ့ရုရှားအကြားရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးတည်ရှိရေးတို့ကိုအဆိုပြုထားပါတယ်။အမေရိကန်ရဲ့မူကြမ်းမှာလွန်ခဲ့တဲ့3နှစ်တည်တည်ကရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။ကြေကြေပြန့်ပြန့်ရေးသားထားတဲ့ယူကရိန်းရဲ့မူကြမ်းမှာတော့ရုရှားရဲ့ကျူးကျော်စစ်ဟာ3နှစ်ကြာလာပြီဖြစ်ပြီးယူကရိန်းနဲ့သာမကဘဲဒေသရင်းနဲ့တကမ္ဘာလုံးကိုအကြီးအကျယ်ရေရှည်ထိခိုက်စေတဲ့နောက်ဆက်တဲ့ဆိုးကျိုးတွေပါဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ဆင်နွှဲခဲ့တဲ့3နှစ်ပြည့်နေ့မှာယူကရိန်းဘက်ကအဓိကရက်တီထောက်ခံပေးခဲ့တဲ့ဥရောပတိုက်ကခေါင်းဆောင်တွေယူကရိန်းကိုရောက်နေကြပါတယ်။ရောက်ရှိလာကြတဲ့နိုင်ငံခေါင်းဆောင်တွေကိုယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီးကမိကွန်းပြောကြားခဲ့ရမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။
Состанню. Якщо мир для України, якщо вам дуже потрібно, щоб я залишив свій пост, я готовий. Друга історія можу поміняти.
Акуло, ниха. အခုနှစ်ဟာရေရှည်တည်တံ့တဲ့တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်နှစ်ဖြစ်တဲ့ကြောင်းသမ္မတပူတင်ကတော့ငြိမ်းချမ်းရေးကိုလက်ဆောင်အဖြစ်ပေးမှာမဟုတ်တဲ့လက်ဆောင်အဖြစ်ပေးမှာမဟုတ်တယ်လို့တခုခုနဲ့လည်းအလဲအလှယ်လုပ်မှာမဟုတ်ပါဘူးကိုစွမ်းအားအသိဉာဏ်ညီညွတ်မှုတို့နဲ့အတူပူးပေါင်းဆောင်ရွက်ခြင်းနဲ့သာငြိမ်းချမ်းရေးကိုရရှိနိုင်မှာပါလို့ယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီးကပြောသွားတာပါဒီကိုယ်စားလှယ်အဖွဲ့ကိုဥရောပကော်မရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကဥဆောင်ရောက်ရှိလာကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဟာဥရောပတိုက်အတွင်းမှာရှိနေတာအပြင်ဒီစစ်ပွဲဟာယူကရိန်းအတွက်သာမဟုတ်ဘဲဥရောပတိုက်ရဲ့ရှင်သန်ရည်တည်ရေးအတွက်ပါအဆုံးဖြတ်ပေးမဲ့စစ်ပွဲဖြစ်တာကြောင့်ယူကရိန်းကိုကူညီထောက်ပံ့ပေးနေတာဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌကသူ့ရဲ့လူမှုကွန်ရက် X မှာရေးသားထားပါတယ်ရှင်။
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျာမနီရုပ်ောက်ပွဲမှာအနိုင်ရခဲ့တဲ့အတိုက်ခံ Friedrich Merz ကညွန်ပေါင်းအစိုးရကိုအ мян ဆုံးဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းအတွေ့အကြုံနယ်ပါတဲ့ Merz အနေနဲ့ဥရောပရဲ့စီးပွားရေးကျဆင်းမှုရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ American Russia နဲ့တရုတ်ကြားလုံခြုံရေးကိစ္စတွေကိုရင်ဆိုင်ဖြေရှင်းရဖို့ရှိပါတယ်။တင်းနှင်းငွေနှစ်ရွေးကောက်ပွဲခဏဦးရလတ်တေအရာရှေးရိုးဆဲ Conservative CDU CSU ပါတီက 28.600 ခန့်နှုန်းနဲ့ဦးဆောင်နေပြီးလက်ရာစွန် AFD ပါတီက 20.800 ခန့်နှုန်းနဲ့ဒုတိယနေရာမှာရှိနေတာပါဝန်ကြီးချုပ်ဖြစ်လာဖို့အလားအလာရှိနေတဲ့အသက်69နှစ်အရွယ် Merz အနေနဲ့ဒုတိယနေရာကလိုက်နေတဲ့ AFD ပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့အချိန်ယူညှိနှိုင်းရမှာဖြစ်ပါတယ် AFD ပါတီအခုလိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဒုတိယအများဆုံးအနိုင်ရတာဟာဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်လည်းဖြစ်ပါတယ်ဗဟိုလက်ဝဲရင်း Socialist Democratic Party ခေါင်းဆောင်ဝန်ကြီးချုပ် Olaf Scholz ကတော့ဒါကခါတိရဲ့ရွေးကောက်ပွဲရလာဖြစ်တယ်လို့ထောက်ခံသူတွေကိုပြောပြီးအရှုံးကိုအတိအမှတ်ပြပါတယ် CDU ပါတီခေါင်းဆောင် Merz ကသူ့အနေနဲ့ဥရောပကိုတတ်နိုင်သမျှမြန်မြန်ခိုင်မာအောင်လုပ်ဖို့ဦးစားပေးသွားမှာဖြစ်တယ်လို့တင်းနှင်းငွေနေကပြောပါတယ်ခင်ဗျာ
အသက်ရှူလမ်းကြောင်းပိုးဝင်ရာက10ရက်ကြာဆေးကုသမှုခံယူနေရတဲ့ပုဂ္ဂိုလ်ဟမ်မီဂျီ Francis ဟာဒီကနေ့တနင်္လာနေ့မှာတော့အနားယူနေတယ်လို့ Vatican ကျောင်းတော်ကပြောပါတယ်ပုဂ္ဂိုလ်ဟမ်မီဂျီဟာအဆုံးမှာပိုးဝင်ရာကနေအခုခါကြောက်ကက်ယောဂါပါဆက်လက်ခံစားနေရတဲ့အတွက်လည်းစိုးရိမ်နေကြတာပါတက်တော်88နှစ်ပြည့်ပြီဖြစ်တဲ့ပုံရဟမင်းကြီးဟာမနေ့ညကကောင်းမွန်စွာအိပ်ဆက်နိုင်ခဲ့ပြီးတော့မနေ့မှနိုးထလာကြောင်းအနားယူတဲ့အနေနဲ့လက်ရှိမှာအိပ်ဆက်နေကြောင်းဗာတီကန်ကျောင်းတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သွေးစစ်ချက်တွေအရပုံရဟမင်းကြီးဟာကြောက်ကက်စတင်ပျက်စီးလာတဲ့လက္ခဏာတွေ့ရပေမဲ့ထိမ့်နိုင်တဲ့အခြေအနေမှာရှိနေတယ်လို့လည်းတနင်္ဂနွေနေ့စောပိုင်းဆရာဝန်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ပြည်ရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1953ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါခင်ဗျာကမ္ဘာတဝန်း2024ခုနှစ်တွင်အာနာပိုင်နေရဲ့အင်တာနက်ကမ်းသတ်ပိတ်ပင်မှုကိုအာရှပစိဖိတ်ဒေသမှာအဆိုးဝါးဆုံးကြုံခဲ့ရပြီးမြန်မာနိုင်ငံဟာအချိန်အများဆုံးအင်တာနက်ဖြတ်တောက်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်း Access Now အဖွဲ့ရဲ့အစီရင်ခံစာသစ်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအင်တာနက်ပိတ်ဆို့မှု85ကြိမ်ရှိခဲ့ပြီးကမ္ဘာမှာအများဆုံးပိတ်ပင်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်းဒီဂျစ်တယ်လွတ်လပ်ခွင့်အခြေအနေနဲ့ကန့်သတ်မှုတွေကိုစစ်တမ်းကောက်ယူတဲ့နယူးယောက်ခြေဆိုင် Access Now အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ပိတ်ပင်ကန့်သတ်မှုအများဆုံးကိုစစ်ကောင်စီကကျွလွန်တဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်ဒီမိုကရေစီနိုင်ငံတွေရဲ့စံတန်ဖိုးတွေလျှော့ချလာတာအကြမ်းဖက်အာဏာရှင်စနစ်ကြီးစိုးလာတာတွေကြောင့်အုပ်ချုပ်သူတွေကပြည်သူတွေရဲ့အတန်ကိုထိန်းချုပ်ကန့်သတ်ဖို့ကြိုးပမ်းခဲ့ပြီးအာဏာပိုင်တွေဟာအင်တာနက်ပိတ်ဆို့တာကိုလက်နက်တစ်ခုလိုအသုံးချလာတဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ကမ္ဘာနိုင်ငံပေါင်း54နိုင်ငံမှာအာဏာပိုင်များကအနည်းဆုံး266ကြိမ်အင်တာနက်ပိတ်ဆို့တာတွေလုပ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာရေးသားထားပါတယ်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံ17နိုင်ငံမှာ2024ခုနှစ်တွင်အင်တာနက်ပိတ်ပင်ကန့်သတ်မှု202ကြိမ်ကြုံခဲ့ရတာကိုအစီရင်ခံစာကရေးသားထားတာပါခင်ဗျာ
မြန်မာနိုင်ငံနယ်စပ်အခြေစိုက်အွန်လိုင်းငွေလိမ်ဂိုင်းတွေကပြန်ပြီးလွတ်မြောက်လာတဲ့ထောင်ထဲထီတဲ့နိုင်ငံသားတွေဟာထိုင်းနယ်စပ်မှာစုပုံနေတယ်လို့နှိဆက်သူတွေကိုကိုကပြီးတော့ writer သတင်းဌာနကဒီကနေ့ဖော်ပြထားပါဗျ။မကြာသေးခင်သတင်းဘက်တွေအတွင်းတရုတ်ထိုင်းနဲ့မြန်မာနိုင်ငံကအာဏာပိုင်တွေဟာနယ်စပ်ဒေတာ online ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ကြိုးစားရာကလူပေါင်းရာထောင်ချီလွတ်မြောက်လာခဲ့ကြတာပါ။ကုလသမဂ္ဂအချက်လက်တွေအရဒီ online လိမ်လည်မှုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူပေါင်းသိန်းနဲ့ချီလူကုန်ကူးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့လည်းနယ်စပ်မြို့တစ်မြို့ကအဆောက်အုံတစ်ခုကိုဝန်စီနှင်းပြီးတော့အတင်းအဓမ္မခိုင်းစေခံခဲ့ရတဲ့နိုင်ငံသား215ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ထိုင်းအကြီးတန်းအရာရှိတဦးကတနင်္ဂနွေနေ့ကပြောပါတယ်။ online ငွေလိမ်ဂိုင်းတွေကဝန်ထမ်းဟောင်းခုနှစ်ထောင်လောက်ကိုမြန်မာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကရင်မျိုးသားတက်မတော် KNA နဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKPA တို့ကထိုင်းနိုင်ငံတဲလွှဲပြောင်းမပေးသေးဘူးလို့လဲထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးနဲ့ထိုင်းနိုင်ငံအခြေစိုက်အကူအညီပေးရေးလုပ်ငန်းတွေမှာတာဝန်ရှိတဲ့သူနှစ်ဦးကိုကိုကပြီးသတင်းမှဖော်ပြထားပါတယ်ရှင်
ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နိုင်ငံသားတွေလာမယ့်ရက်ပိုင်းမှာနောက်ထပ်ရာနဲ့ချီနေရပြန်ပို့နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကြားဖြန့်လုပ်ငန်းတွေကနေကတ်တင်ခဲ့တဲ့တရုတ်နိုင်ငံသား200ကိုတရုတ်နိုင်ငံကပြန်လည်ပို့ဆောင်ခဲ့တဲ့အကြောင်းနဲ့တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးလူဆောင်ကြီးရဲ့ထိုင်းနဲ့မြန်မာနိုင်ငံကိုအပြန်အလှန်တွားရောက်ခဲ့တဲ့ခီးစဉ်တွေပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကို South China Morning Post ကရေးသားထားတာပါတရုတ်နိုင်ငံဟာဒေသတွင်းနိုင်ငံတွေရဲ့ရဲတပ်ဖွဲ့အုံချတန်တမာရေးကျင့်စဉ်တိုးချက်သုံးလာနေပြီးဒီချင်းကမှုအပေါ်မှာနိုင်ငံတကာရဲ့အသေးစိတ်စောင့်ကြည့်စစ်ဆေးတာတွေကိုလည်းရင်ဆိုင်နိုင်တယ်လို့ဒေသတွင်းအကြက်ခတ်တွေကရှုမြင်ကြပါတယ်ပစိဖိတ်အနောက်တောင်ဘက်နဲ့ကီလိုမီတာ 8,000 လောက်ဝေးတဲ့ဆော်လမွန်ကျွန်းမှာ2022ခုနှစ်ကစတင်ခဲ့တဲ့တရုတ်ရဲတပ်ဖွဲ့တင်နန်းနေဒီလစောစောပိုင်းကပြည်စည်းသွားတဲ့အကြောင်းနဲ့နိုင်ငံပေါင်း48နိုင်ငံကတရုတ်တန်ရုံတွေမှာရဲတပ်ဖွဲ့ဝင်တွေဆေလွတ်ထားပါတယ်အမေရိကန်ပြည်ထောင်စုနဲ့ပထဝီနိုင်ငံရေးအရာတင်းမာမှုတွေပြင်းထန်လာခြင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အွန်လိုင်းငွေကြေးလိမ်လည်မှုတွေတိုက်ဖျက်ရေးလို့ရာဇဝမှုနေနည်းရေးတွေကိုအကြောင်းပြပြီးတရုတ်ဟာဖွံ့ဖြိုးဆဲနိုင်ငံတွေနဲ့လုံခြုံရေးအရာလက်တွဲပေါ်အဖြစ်တိုးပြီးတော့ဆောင်ရွက်လာမယ့်ပုံရှိနေပါတယ်။ရဲတပ်ဖွဲ့တန်တမာလက်ကျင့်စဉ်ဟာပြည်ပမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဩဇာလွှမ်းမိုးဖို့နဲ့သူ့ပုံရိပ်ကိုမြင့်တင်ဖို့ကြိုးပမ်းမှုဆိုပြီးတော့ဒေသတွင်းနိုင်ငံတွေကအကြက်ခတ်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
Indo-Pacific ဒေသအတွင်းလုံခြုံရေးဆိုင်ရာတင်းမာမှုတွေကြီးထွားလာချိန်မှာဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားပိုပြီးနှက်ဆိုင်တဲ့ဆက်ဆံရေးတွေထူထောင်ဖို့သဘောတူထားကြတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးနာကာတာနီကပြောပါတယ်နာကာတာနီဟာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့မနီလာမှာတွေ့ဆုံပြီးတော့အရှိန့်တောင်တရုတ်ပင်လယ်အရေးအပါအဝင်ဒေသဆိုင်ရာလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဒီကနေ့ February 24ရက်နေ့မှာဆွေးနွေးခဲ့ကြတာပါဒေသဝန်ကျင်လုံခြုံရေးဟာအလွန်ဆိုးရွားလာနေတာကြောင့် Indo-Pacific ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်မဟာဗျူဟာမြောက်လက်တွဲဘက်နှစ်နိုင်ငံအနေနဲ့ကာကွယ်ရေးပိုင်းမှာပိုးပြီးလက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့လည်းနာကာတာနီကပြောပါတယ်စစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရွက်ပြီးတော့ဗျူဟာအဆင့်ထိတွေ့ဆက်ဆံကြဖို့နဲ့ထောင်လန်းရေးပိုင်းမှာလည်းပိုးပြီးအတွင်းကြကြအချက်အလက်တွေဖလှယ်သွားကြမယ်လို့လည်းနာကာတာနီကပြောဆိုခဲ့ပါတယ်ရှင်တနင်္လာနေ့ညချမ်းသတင်းစီစဉ်ကိုကိုစော်ဝင်းလိုင်းနဲ့တူပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေသတင်းလွှာတွေသတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်February 10ရှားကယူကရိန်းကိုကျူးကျော်ခဲ့တာ3နှစ်ပြည့်ခဲ့တဲ့နေ့ပါဒီယူကရိန်းစစ်ပွဲကိုအဆုံးသတ်ရေးနိုင်ငံတကာကဝိုင်းဝန်းကြိုးပမ်းနေတဲ့အချိန်ထဲမှာယူကရိန်းသမ္မတ Volodymyr Zelensky ဟာလည်းအသစ်တက်လာတဲ့ American သမ္မတ Donald Trump အစိုးရကဝေဖန်တာကိုခံနေရပါတယ်ဒါပေမဲ့လည်းယူကရိန်းလူထုအများစုကသမ္မတဇလန်စကီကိုယုံကြည်နေပြီးတော့စစ်ပွဲကာလအတွင်းသမ္မတအသစ်ရွေးဖို့အစဉ်အသစ်မဖြစ်သေးဘူးလို့လည်းသုတေသနတွေကထောက်ပြခဲ့ကြပါတယ်Lisa Blanskates Keep Neuro ကနေတင်ပြပို့ထားတော့ကိုကုငိမ့်ချန်းကပြောပြမှာပါရှင
်လွန်ခဲ့တဲ့3နှစ်ဒီလအတွင်းမှာပဲရုရှားတန်ကားတွေဟာယူကရိန်းနယ်စပ်ကိုဖျက်ချော်လာခဲ့ပြီးဒုတိယကမ္ဘာစစ်အပြီးကတည်းကဥရောပရဲ့အဆိုးဆုံးပဋိပက္ခကိုစတင်ခဲ့ကြပါတယ်ရေခဲနေတဲ့ရှီတန်းစစ်မျက်နှာပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေပြီးရုရှားတပ်တွေကတဖြည်းဖြည်းရှီတိုးလာပါတယ်ဘန်ဘယ်ရီကနိုင်ငံတကာမဟာဗျူဟာလေ့လာရေးအင်စတီကျူကသူသိသိပါ
Every day it pushes back.
ဒီနေ့တိုင်း Ukraine ခြေရန်စစ်မျက်နှာတွေက1ကီလိုမီတာလောက်နောက်ကိုတွန်းခံနေရပါတယ်။ကျွန်တော်ခံမှန်းချက်ကတော့ဒီနှစ်အတွင်းအဲ့ဒီလိုပဲဆက်ဖြစ်နေမှာပါ
။ဒါပေမဲ့နောက်ကွယ်မှာတော့ဒီပဋိပက္ခကိုပုံဖော်နေတဲ့ပထဝီနိုင်ငံရေးဆက်ဆံမှုအင်အားတွေကအလင်းအမြန်ပြောင်းလဲနေပါတယ်။ဒီဘက်တွင် Saudi Arabia မှာ Russia နဲ့ American ကြားငြိမ်းချမ်းရေးစကားဆပြောကြပါတယ်။ဥရောပနဲ့ Ukraine ကိုတော့မဖိတ်ပါဘူး။ Easter တက္ကသိုလ်ကနိုင်ငံကလုံခြုံရေးတွဲဘက်ပေါမောက်ခဒေးဗစ်ဘလက်ဒန်က
There will be some very significant alarm in European capitals about what might be discussed.
သူတို့ဒေသသူတို့တိုက်ကြီးရဲ့လုံခြုံရေးအတွက်ဘာတွေများဆွေးနွေးနေကြသလဲဆိုတာဥရောပမျိုးတော်တွေမှာစိုးရင်တာမျိုးတွေဖြစ်နေမှာပါ။ယူကရိန်းမှာငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းဆောင်ရွက်ဖို့ဥရောပတိုက်သားတွေရဲ့သဘောတူညီချက်မပါဘဲနဲ့အမေရိကန်တွေကလှုပ်ထားခဲ့တာမျိုးလို့ဆိုရတဲ့ရလဒ်ထွက်လာတာမျိုးကိုဥရောပဆိုရတွေကကြုံရတာမျိုးဖြစ်နေမှာ
ပါ။without their say so
Britain နဲ့ပြင်သစ်က Ukraine မှာငြိမ်းချမ်းရေးတက်ထားမယ်ဆိုရင်သူတို့စစ်သားတွေပို့ပေးမယ်လို့ပြောထားပါတယ်။အ အနည်းဆုံးစစ်သားသသိန်းလောက်လိုမယ်လို့ခန့်မှန်းထားပြီးဒါနဲ့ပတ်သက်လို့ကြားရောက်လာမဲ့အန်ဒီရဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်။ Chatham House အဖွဲ့ကဥရောပအစီအစဉ်အကြီးအကဲအမီတာဗန်ရိုင်းက
The US seemed to have taken away
Ukraine မှာချထားမဲ့ဘဲတပ်ဖွဲ့အတွက်မဆိုအကာအကွယ်ပေးမဲ့ NATO ဖွဲ့ရဲ့စာချုပ်ပုံမှန်၅လို့စုပေါင်းကာကွယ်ရေးကို American ကဖယ်ရှားလိုက်တယ်လို့ဖြစ်နေပါတယ်။ဒါမျိုးဆိုရင်တော့သူတို့အကာအကွယ်ရမှာမဟုတ်တယ်လို့ကြိုတင်ဟန်တားနိုင်တဲ့အကျိုးကလည်းရှိတော့မှာမဟုတ်ပါဘူး။အဲ့ပြောဖြစ်ခဲ့ရင်တော့ရုရှားအနေနဲ့ဘလို့ငြိမ်းချမ်းရေးသဘောတူညီချက်ပဲဖြစ်ဖြစ်အပြစ်ရရေးပဲဖြစ်ဖြစ်ချိုးဖောက်ဖို့အလားအလာများပြီးတော့တကယ်လို့ချိုးဖောက်လာခဲ့ရင်လဲဒါကိုတုံ့ပြန်ဖို့ဥရောပကဘာလို့မှလဲဆိုတာမျိုးတွေဖြစ်လာနိုင်ပါတယ
်ရုရှားကလည်းအခုလိုထိတိုက်တွေ့မှာဆိုတဲ့အတွက်နေတိုးအဖွဲ့ဝင်ဥရောပတပ်တွေယူကရိန်းမှာချထားမှာကိုလက်မခံဘူးလို့ဖေဖော်ဝါရီလ20ရက်နေ့ကခရမလင်ပြောခွင့်ရကတုံ့ပြန်ထားပါတယ်ယူကရိန်းကရရှိတဲ့စစ်ရေးငွေရေးကြေးရေးလူသားချင်းစာနာမှုနဲ့ဒုက္ခသည်တွေအတွက်ထောက်ပံ့အကူအညီတဝက်ကျော်အမေရိကန်ဒေါ်လာ145ဘီလီယံလောက်ကိုဥရောပသမဂ္ဂအနေနဲ့ထောက်ပံ့ထားတယ်လို့ပြောပါတယ်။ဥရောပလုံခြုံရေးဟာဦးစားပေးမဟုတ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပြီးနေတိုးမာမိတ်အဖွဲ့တွေရဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးဖို့အမေရိကန်ကတောင်းဆိုနေပါတယ
်။ Where that money is going to come from is
ဒီငွေကဘယ်ကလာမလဲဆိုတာအဓိကမေးခွန်းဖြစ်ပါတယ်။ဥရောပကော်မရှင်အနေနဲ့သူတို့သတ်မှတ်ထားတဲ့ဗန်နာရေးစည်းကမ်းတချို့အပေါ်မှာအလျှော့ပေးမှုတချို့လုပ်ဖို့ရှိပုံရပါတယ်။ဒါပေမဲ့လည်းဒါရီအားလုံးအတွက်အချိန်လိုအပ်ပြီးတော့အားလုံးအတွက်အင်မတန်မှခက်ခဲမှာပါ
။ဥရောပအပေါ်အကျိုးသက်ရောက်မှုနဲ့ဆိုင်မဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေလုပ်ရမှာပါလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဂျွန်ဟေးလီကပြောပါတယ်
။ The decisions that we make right now
အခုလာမယ့်သတင်းပတ်တွေအတွင်းကျွန်တော်တို့ချတဲ့ဆုံးဖြတ်ချက်တွေဟာယူကရိန်းပြည်ပခန့်ရဲ့အဖြစ်အပေါ်သက်ရောက်ယုံတင်မကကျွန်တော်တို့နောက်မျိုးဆက်ကဘာကြီးလုံခြုံရေးအပေါ်မှာလည်းတက်ရောက်မှာပါ
ဒီဆုံးဖြတ်ချက်တွေကိုဥရောပမပါပဲတခြားသူတွေကလှုပ်သွားမှာကိုဥရောပခေါင်းဆောင်တွေအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပါရှင်အခုတော့ကျမတို့ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုပြောပြမှာပါရခိုင်ပြည်နယ်မှာတရုတ်နိုင်ငံကစီမံကိန်းတွေအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့ကြားပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်သေးကြတာနေအိမ်တွေပျက်စီးတာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုမမသစင်အောင်ကပြောပြမှာပါရှင
်ရခိုင်ပြည်နယ်တောင်ပိုင်းကမဒေးကျွန်းရင်းနဲ့စစ်ကမ်းအပါအဝင်တရုတ်စီမံကိန်းတွေအများဆုံးရှိတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အေအေဂျာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ကြောက်ဖြူမြို့နယ်တစ်ပုတ်တောင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ဒဏ္ဍာရီရေးတပ်စခန်းသားမှာတိုက်ပွဲတွေဖြစ်နေပြီးတော့မင်းညာအထိလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းကြောက်ဖြူဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ဗျာဒီကျွန်တော်တို့ကြောက်ဖြူမြို့နယ်ဘက်မှာတော့ဒီတစ်ပွဲဖြစ်တာတွေကတဲနေရလောက်ရှိပြီပေါ့နော်။ဖြစ်တာအသေးစိတ်ကတော့ဒီစစ်ကောင်စီတပ်တွေကနေပြီးဒီအခိုက်အတန့်တော့ရှိတဲ့တပ်စခန်းတွေနေရာတော့လာဝိုင်းတော့အခိုက်အတန့်နဲ့တပ်ပွဲဖြစ်တာဖြစ်ပါတယ်ပေါ့အခုတော့ဒီစစ်ကစခန်းကတပ်သားတွေတော့ပြန်ဆောက်တော့ပြီလို့တော့ကြည့်ရတယ်ဗျတပ်ပွဲတွေကအပြန်လှန်လဲနေကြည့်တယ်ပြင်နေတာတော့ကြည့်ရတယ
်စစ်ကောင်စီဘက်ကတော့တစ်ပုတ်တောင်ရေးတဲ့စခန်းနီးဝန်းကျင်မှာရှိတဲ့ချက်တိန်စစ်တော်စီမော်ရှောက်ရှောင်းဆိုင်ချုံကတပီစားတဲ့ကြေးရော်ရီအပါဝင်ကြေးရော်တော်များများကိုလေချောင်းကအပါဝင်လက်နေကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းသူကပြောပါတယ
်ဂျယ်လီယန်နဲ့နေပြီးရင်ဒီတပွေဖြစ်ပေါ်မမရှိဘူးနဲ့လာကြည့်တဲ့အတွက်ကြောင့်ဒီအမျိုးသမီးတောင်းတူတိတ်ဆုံးတော့တယ်ပြီးရင်ဒီကျွေးတော့တယ်လို့တိတ်ဆုံးတော့တယ်လို့တော့သိရတယ်ဗျာချက်တိန်ရော်မှာဆိုရင်ဒီနေတွေတချို့လေမိလောင်တော့တယ်လို့တော့ကြားရတယ်ဗျာပြီးရင်တချို့အိမ်တွေလေမိမလောင်ပြီးပြစ်စီတော့တာတွေလည်းရှိတယ်လို့တော့ဒီရောခံတွေကပြောလာတော့ကြားရတယ်ဗျာ
လက်ရှိမှာတော့တိုက်ပွဲဖြစ်ပွားတဲ့နေရာတွေကအနီးတဝိုက်ဒေသခံတွေဟာဘေးလွတ်မဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာတိုက်ပွဲတွေဖြစ်တဲ့နေရာတွေဟာတရုတ်ရင်နဲ့စေကန်ရှိတဲ့မဒေးဂျူနာနေရာတွေဖြစ်ပါတယ်လုံးလုံးစေကြောက်ဖြူမျိုးနယ်မှာလျှက်စစ်မှုတွေပြတ်တောက်နေသလိုဖုန်းနဲ့အင်တာနက်လိုင်းတွေကတော့ပြီးခဲ့တဲ့နှစ်ကလေးကအခုချိန်အထိပြတ်တောက်ဆဲဖြစ်ပါတယ်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်ပြီးအာရခတပ်တော် AA ဘက်ကတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါပြင်ခိုင်မြောက်ပိုင်းကစစ်တွေမျိုးနယ်မှာလည်း စစ်ကောင်စီနဲ့အရခတက်တော်အေအေချာလက်နေကြီးတွေနဲ့ပြန်လည်ပြစ်ခတ်တံတွေနေတိုင်းကြားနေရတယ်လို့စစ်တွေမျိုးပေါ်မှာရှိနေတဲ့ဒေသခံတွေကပြောပါတယ်စစ်တွေမျိုးအပြင်ဘက်မှာရှိတဲ့ကျေးရွာတွေမှာပြစ်ခတ်နေတာဟာဖြစ်နေကြဖြစ်ပြီးတော့စစ်တွေမျိုးပေါ်မှာတော့လူသွားလူလာတွေပုံမှန်တိုင်းရှိတယ်လို့စစ်တွေရန်ကုန်လေးချောင်းလိုင်းကလည်းပုံမှန်ပြေးဆွဲနေစေဖြစ်တယ်လို့မျိုးကန်တွေကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေတပ်တွေ2023ခုနှစ်နိုဝင်ဘာအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါလက်ရှိအချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေကိုအေအေဘက်ကသိမ်းပိုက်ထားပါတယ်ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုတော့စစ်ကောင်စီကဆက်ပြီးတော့ထိန်းချုပ်ထားဆဲဖြစ်ပြီးအခုရပိုင်းကစပြီးတော့စစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအရိခတ်တပ်တော်အေအေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်
မမသည်အောင်ပြောပြသွားတာပါအခုတော့ကျမတို့ဒီ ARI တိုင်းဘက်ကအခြေအနေတွေကိုလည်းပြောပြအောင်ပါပါရှင်အရွယ်ရောက်သူတွေစစ်မှုထမ်းမှုစစ်ကောင်စီကဆင့်ခေါ်နေရမှာပြည်ပကိုရောက်နေသူတွေကိုပါပြန်ပြီးခေါ်ဖို့ဖိအားပေးနေတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်တော်တော်များများပြည်ပကိုထွက်ခွာသွားကြတာကြောင့်ကြံခဲ့တဲ့မိသားစုတွေကိုဖိအားပေးတာငွေညစ်တာတွေရှိနေတယ်လို့လည်းကိုယ်တိုင်ကြုံရတဲ့ ARI တိုင်းကမိသားစုဝင်တွေကVOE ကိုပြောပါတယ်ရန်ကုန်ကပြပို့ထားတဲ့သတင်းကိုတော့ကိုစီသူကပြောပြမှာပါရှင
် ARD တိုင်းပသိမ်ခရိုင်နဲ့ဟင်္သာရခရိုင်တွေမှာအသက်16နှစ်ပြည့်ပြီးလူငယ်တွေကိုစစ်မှုထမ်းမှုအတွက်စစ်ကောင်စီအာဏာပိုင်တွေဖိအားပေးတိုက်တွန်းနေတဲ့အချိန်ထဲမှာပဲတကယ်လို့နေမှာမရှိဘူးဆိုရင်မိသားစုတိုင်းလာစဉ်ကြက်တသိန်းပေးရမယ်ဆိုပြီးတော့ဖိအားပေးတောင်းဆိုနေတဲ့အကြောင်းဒေသခံတွေကပြောပါတယ်ပြည်ပကိုတရားမဝင်အလို့သွားလို့တာဆိုရင်လည်းအ мян ဆုံးပြန်ခေါ်ပေးဖို့ပြောနေတဲ့အကြောင်းဒနုပြူမြို့နယ်ကဒေသခံတူက VOE ကိုပြောပါတယ်
အဲ့စစ်တပ်တဲ့ဝင်လို့ဆိုရင်စစ်တပ်နဲ့ကောင်အချက်ပေါ့နော်လူမရှိဘူးဆိုလို့ရှိရင်လည်းရွာဘက်ကတယောက်ကိုတသိန်းနဲ့ကြီးရတယ်တယောက်ကိုတသိန်းပေါ့နော်အဲဒီမှာလူပြန်လာရင်အဲ့နလစာလည်းပေးချက်တာပေးချက်တာအကုန်ပြန်ပေးမယ်လူလာလာခဲ့အဲ့လိုမျိုးဆိုင်းကိုလည်းသူအောင်လန့်သွားတော့ကိုယ်ပဲရောက်တော့လည်းတရားမဝင်ဘူးဖမ်းဆီးနေတော့သူတို့ပြန်လာမှသိဘူးဘုံမှာတော့ခုတ်ကြည့်ပြီးနေပေါ့နော်လာစားလည်းဘယ်လိုခါလဲမရဘူးကြီးနေနေမှာအခုဒီကိုပြန်လာဖို့လည်းပြန်မလာရဘူးခင်ဗျခုမှမိသွားရင်လည်းအခါလေးတန်းပေါ်မှာပုံလေးကိုပြည့်မလားဘက်ကိုကျွဲလိုက်ရင်လည်းအဲ့ဒါစိတ်တင်းနေကြ
တယ်။ ARD တိုင်းမှာစိုက်ပျိုးရေးကရင်ကားလောက်မဖြစ်ထွန်းသလိုအလောက်ကန်ခွန်လန်းကလည်းမရှိတော့တဲ့အတွက်လူငယ်တော်တော်များများပြပထွက်ပြီးတော့အလုပ်လုပ်နေကြပါလေ။ဒီကြားထဲစစ်မှုမထမ်းမနေရဥရေကြောင့်ပြပထွက်ရုံကလွဲလို့ရွေးချယ်စရာမရှိတဲ့အကြောင်းဖြာပုံခရိုင်ကလည်းသမားတူက VOE ကိုပြောပါလေ။
ဒီနေ့ကတော့ပြပထွက်လို့ရတယ်ဒီကတော့ဖြစ်ကြတယ်ဗျာ။ကျွန်တော်တို့ခြံဘက်ဆက်သွားတဲ့လူငယ်တွေကတော့ဟိုမှာအဆင်ပြေတယ်ကွာ။မပြေတဲ့တံတွေကြားရကြတယ်သူတို့ကတော့ဒီမှာအံကြပါမလားတော့ဘူဒီကစိတ်မူလာနေပါနဲ့ဆိုတော့ကိုတော့မလာပြီးသေးတာပေါ့သူတို့ကတော့ဒီကကျွန်တော်တို့တန်တာသွားတဲ့ကလေးကတော့သူတို့ကဟိုအောင်လိုင်းကိုကျတဲ့ဒီရမ်းနဲ့သွားတာတော့ပြည်ကြားတယ်ဒီမှာလ
ေ ARD တိုင်းနဲ့ရခိုင်ထိဆက်နေတဲ့ကြေးရော်တွေမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစစ်ကောင်စီနဲ့အာရခတ်တပ်တော် A တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်နှစ်ဖက်စလုံးကတပ်သားစုဆောင်တာတွေလုပ်နေတယ်ဆိုပြီးဒေသခံသတင်းချို့ကရေးခဲ့ပါတယ် A ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိခဲ့ပါဘူးစစ်ကောင်စီကတော့ဇန်နဝါရီလ23ရက်နေ့မှာပြည်သူ့စစ်မှုထမ်းနေဥတွေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥတွေတိုင်းဆိုရင်စစ်မှုထမ်းဘုအဖွဲ့ရဲ့ခွင့်ပြုချက်မရှိပဲပြပထွက်ခွင့်ရမှာမဟုတ်ပါဘူးစစ်ကောင်စီနေနဲ့ပြပထွက်သွားတဲ့လူငယ်တွေရဲ့မိသားစုတွေကိုချင်းချောက်တာငွေတောင်းတာတွေလုပ်နေတဲ့အချိန်ထဲမှာပဲကြံခဲ့တဲ့လူငယ်တွေကိုလည်းစစ်သားစုဆောင်တာတွေနှီးမျိုးစုံနဲ့လှုပ်ဆောင်နေတုံးပဲလို့ ARD တိုင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျ
ကိုစီသူပြောပြသွားတာပါအခုတော့ပဲခူးတိုင်းပြည်ဘက်မှာဒီနိုင်ငံရေးအချင်းသားတွေအနှိမ့်ဆက်ခံရတဲ့တည်င်းပေးပို့ချက်ကိုပြောပြမှာပါရှင်။ပဲခူးတိုင်းပြည်အချင်းထောင်မှာထောင်အာဏာပိုင်တွေကရိုက်နှက်တဲ့အတွက်နိုင်ငံရေးအချင်းသားတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းထောင်တွင်းအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကနေပြီးတော့ VOE ကိုပြောပြပါရယ်။အာဏာပိုင်တွေကတော့ဖေဖော်ဝါရီလ23ရက်နေ့မနေ့အစောပိုင်းကဖြစ်စင်မှာထိုးကျက်ရိုက်နှက်တာပြစ်ခတ်တာမရှိဘဲထောင်ဝင်တန်းတွေကထိမ့်သိမ့်လိုက်တယ်လို့တော့တုံ့ပြန်ထားပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်လေးကပြောပြမှာပါရှင်
။ဒီအချင်းတော်ကစာရိတ်သာတာဝန်ခံဖို့ကောင်းဖြစ်သူရာဇွတ်အချင်းသားလင်းထိန်ဆိုတဲ့သူကအကြောင်းပြချက်မရှိဘဲနိုင်ငံရေးအချင်းသားတို့ကိုလက်သီးနဲ့ထိုးခဲ့ရာကနေဖေဖော်ဝါရီလ23ရက်နေ့တနင်္ဂနွေနေ့ကပြဿနာစတင်ခဲ့တာလို့နိုင်ငံရေးအချင်းသားများကွန်ရက် PPNM ကပြောပါတယ်။အနိုင်ကျင့်ရိုက်နှက်မှုအပေါ်တရားမျှတမှုရဖို့အရေးယူဖို့ထောင်တာဝန်ရှိသူတွေကိုတိုင်ကြားခဲ့တာမှာတခြားရာဇဝတ်အချင်းသားတွေကပါနိုင်ငံရေးအချင်းသားတွေကိုထပ်မံရိုက်နှက်တာတွေလုပ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ရဲ့တာဝန်ခံဖြစ်သူဦးတိုက်ထွန်းဦးကပြောပါတယ်။
ဒါဒီကိစ္စကိုဖြေရှင်းပေးဖို့နဲ့အရေးယူပေးဖို့တင်ပြတဲ့အချိန်မှာကျွန်တော်တို့အခြားရာဇဝတ်ကျင်းသားတွေကဝစပိတုံးနဲ့ကျွန်တော်တစ်တာတို့အပါအဝင်ဒုတိယကန်ဆောင်ပြီးမှဝင်ရောက်ရိုက်နှက်ကြတဲ့အခါမှာအင်ဂျင်နာဒီ၄ဦးပေါ့နော်ထိုးခိုင်းရလို့ဆိုတော့၅ဦးပေါ့ထိခိုက်ဒဏ်ရာရခဲ့ရရှိတယ်။တဦးကဦးခေါင်းပေါက်ပြဲဒဏ်ရာတွေပုံရှားဒဏ်ရာတွေညုံမဲဒဏ်ရာတွေလည်းရခဲ့ကြတာရှိတယ်ခင်ဗျ။အဲ့တော့အကိစားဖြစ်တဲ့အချိန်မှာပဲဒီကျွန်တော်တို့အဲကြားသိရတာကတော့အမျိုးစင်ကနေတော့ဘိုးဘောထောင်ပြီးတော့တနက်နေ့ချက်ဖောက်တဲ့ကိစ္စရှိခဲ့တယ်။အဲ့လိုဖောက်လိုက်ပြီးမှဒီလူဖြိုခွင်းခိုင်းနေပေါ့နော်။အဲ့တော့နေ့ကပိုင်းလောက်မှာတော့ကျူးလွန်နေသူတွေပေါ့အဲ့ဒီဖိုးကောင်းပေါ့နော်ခုနပြောစားတော့ရေးတာဝန်ခံအကျဉ်းသားရရှိပါဝင်နောက်ထပ်အကျဉ်းသားတူဦးကိုဝင်ရိုက်တဲ့အကျဉ်းသားတူဦးကို2ဦးပေါ့နော်အနည်းဆုံးကိုတော့အဲတိုက်ပွဲပြစ်ဒဏ်တွေပေးလိုက်တယ်လို့သိရတယ်ဗျ။ထိရတဲ့အရာရူတွေကိုလည်းစေဝါကူတောင်းမှုပေးတယ်လို့တော့သိရပါတယ်ခင်ဗျ။
ရိုင်းနဲ့ခံခဲ့ရတဲ့နိုင်ငံအကျဉ်းသားတွေမှာဖူးယောင်ပေါက်ပြဲထိခိုက်ဒဏ်ရာတွေတော်တော်များများရခဲ့တယ်လို့ပြောပါတယ်။အကျဉ်းတော်တွေထဲမှာလူအခွင့်အရေးချိုးဖောက်ခံနေရတာနိုင်ငံတွေအဖိနှိတ်ခံနေရတာတွေရှိပေမဲ့အဲ့ဒီပုံမှာထိရောက်တဲ့အရေးယူမှုတွေမရှိဘဲအခြေအနေတွေကပိုဆိုးလာတဲ့အကြောင်းဦးတိုက်ထွန်းကထောက်ပြပါတယ်။အကျဉ်းတော်တွေမှာနိုင်ငံအကျဉ်းသားတွေဖိနှိတ်တာမှာအရင်ကလိုထောင်အာဏာပိုင်တွေကရန်ရှာပြီးတော့ကိုယ်တိုင်ရိုက်နှက်တာမျိုးတွေထက်အခုနောက်ပိုင်းမှာရာဇဝတ်အကျဉ်းသားတွေကိုလက်ကင်ဒုတ်တဖွဲအတုံးချပြီးကိုစားရိုက်နှက်ခိုင်းတာနောက်ပြီးရိုက်နှက်မှုတွေရှိလာရင်လည်းအချိန်မီမတားဆီးတာစတဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်လူအခွင့်အရေးချိုးဖောက်တာတွေရှိလာတယ်လို့ဦးတိုက်ထွန်းကပြောပါတယ်လူအခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားမျှတမှုပေါ်ဆောင်နိုင်တဲ့အချိန်ရောက်တဲ့အခါပြစ်ဒဏ်ပေးနိုင်အောင်လုပ်သွားမယ်လို့ဦးတိုက်ထွန်းကဆက်ပြောပါတယ်
ဒီအရာတွေမိခဲ့ရတော့အချင်းထောင်နေဟာကျွန်တော်တို့နိုင်ငံချင်းသားတွေကိုဖိနှိပ်ဖို့အတွက်ကိုမှဆင်းတကြပြင်ဆင်ထားတဲ့ဖိနှိပ်ရန်နေရာဖြစ်လာတယ်။အရင်တော့ထောင်အာဏာပိုင်ကိုယ်တိုင်ကလူခွင့်ချိုးဖောက်မှုတွေကိုပေါ်ပေါ်တင်တင်ကျူးလွန်လာပြီးနောက်ပိုင်းမှာတော့လူခွင့်ချိုးဖောက်မှုကိုအပြင်းပမထွက်ဖို့အတွက်ဆင်းတကြကျူးလွန်လာတာတွေတွေ့ရတယ်။အချင်းသားချင်းချင်းမဲ့ပြပြီးမှ site နဲ့ခိုင်းတာမျိုးတွေလုတ်လာတယ်ပေါ့။အဲ့တော့ကျွန်တော်ချင်းထောင်နေမှာထောင်အာဏာပိုင်တွေကနေအခုလိုမျိုးပေါ့နော်ဒီထိုင်ရိုက်တော်လည်းကောင်းတော်ဝိုင်းရိုက်တော်လည်းကောင်းအပြားအမြောက်ပြူတာထောက်ခံတာလှုပ်ခိုင်းတာစေခိုင်းတာစတဲ့ပြည့်လှုပ်ဆောင်နေတဲ့ကိစ္စရဲ့ဒီဟာကျွန်တော်တို့အခုပြောင်းကာလမှာတရားမျှတမှုပြန်လဲပေါ်ဆောင်တဲ့အချိန်မှာတရားဝတ်ပြန်ပေါ်လာမှာဖြစ်တဲ့အတွက်ထောင်ထဲမှာဖြစ်ပေါ်နေတဲ့ဒီလူခွင့်ချုပ်ပေါက်မှုတွေကိုအများဆုံးရပ်တန့်ဖို့နဲ့ထောင်ထဲမှာရှိတဲ့နိုင်ငံချင်းသားတွေကိုအသက်နိုင်ဆုံးကောင်းမွန်စွာပြုဆောင်ရှောက်ဖို့ကျွန်တော်တို့ပြောချင်ပါတယ
်ပြည်အချင်းတော်ကိုဆက်သွယ်ရမှာလဲတာဝန်ခံမရှိဘူးဆိုပြီးပြန်ဖြေဖို့ညှင်းဆန်ပါတယ်စစ်ကောင်စီပြည်ထောင်စုဝင်ကြီးဌာနကတော့ဒီအကျဉ်းတော်မှာတားမြစ်ထားတဲ့နေရာကို905အကျဉ်းသားခေါ်နိုင်ငံရေးမှုနဲ့ထောင်ကျခံထားရတဲ့ကျဉ်းသားတွေရောက်လာတဲ့အတွက်တာဝန်ရှိအကျဉ်းသားကတားဆီးတဲ့အချိန်စကားများကြတာဖြစ်တယ်လို့ပြန်လည်ဖြေရှင်းခဲ့ပါတယ်။တွန်လာဆွဲလာဖြစ်ခဲ့ပေမဲ့ဝန်ထမ်းတွေကထိမ့်သိမ့်လိုက်ပြီးထိုးကျိတ်ရိုက်နှက်တာပြစ်ခတ်တာမရှိတဲ့အကြောင်းအမိန့်မနာခံအချင်းများတဲ့အတွက်ထောင်တွင်းဥပဒေနဲ့အညီပြစ်ဒဏ်ပေးမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ22ရက်နေ့စာရင်းတွေအရအာဏာသိမ်းကာလအတွင်းနိုင်ငံတွင်းကဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ3000နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကတော့ဒီစာရင်းတွေဟာချဲ့ကားတဲ့စာရင်းတွေသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
။မက်ခင်လေးပြောပြသွားတာပါ။တနင်္လာနေ့ညချမ်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါရှင်။
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။ကျမတို့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ဆက်ပြီးတင်ဆက်မယ့်ဖက်စင်ကဏ္ဍတွေတဲမှာဆက်သွယ်မေးမြန်းခန်း၊စီးပွားရေးကဏ္ဍ၊လူမှုရှုခင်းစတာတွေကိုကျမတို့ထုတ်လွှင့်ပါပါ။အခုတော့ပထမအဦးဆုံးတင်ဆက်မဲ့ဆက်သွယ်မေးမြန်းခန်းမှာတော့အမေရိကန်ပြည်ထောင်စုမှာမြို့နယ်အခြေခံပညာကျောင်းဘုတ်အဖွဲ့ဝင်ဖြစ်ရွေးကောက်တင်မြောက်ခံရပေမဲ့မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတအူးအနေနဲ့ငွေချေးအဆက်အသွယ်စတဲ့အခက်အခဲတွေအများကြီးရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စု Indiana ပြည်နယ်မြို့တော် Indiana Police က Perry Township မြို့နယ်ရဲ့အခြေခံပညာရေးဘုတ်အဖွဲ့ဝင်ဖြစ်2022ခုနှစ်ကရွေးကောက်တင်မြောက်ခံထားရတဲ့ဒေါက်တာ Harriman က VOE ကိုပြောပါတယ်။သူဟာဒီမြန်မာနိုင်ငံကရွှေပြောင်းနေထိုင်သူတွေထဲမှာရှာရှာပါပါရွေးကောက်တင်မြောက်ခံရသူလည်းဖြစ်ပါတယ်။ဒေါက်တာ Harriman ကိုကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကြည့်တင်တဲ့ခေါင်းကြီးပြောခဲ့
အိန္ဒိယမှာကျွန်တော်မြန်မာပြလာတဲ့လူတွေတဲ့3000ကျော်ဆိုရှင်လူတွေအဲ့တော့ကျွန်တော်ကျောင်းသူကျောင်းသားလေးတွေကျွန်တော်ကျောင်းထဲမှာအမေပါသွားတာပေါ့အဲ့ဒါကြောင့်ကျွန်တော်လည်းအမေရိကန်ပြည်မှာရလာတာပြင်ရဲ့ပြင်းတော့နိုင်လာအဲ့ဒါကြောင့် public administration ဆိုတဲ့အဲ့ဒါကြောင့်ကျွန်တော်ဒီမှာရလာတဲ့ CTC လေးရပြီရှင်ကျွန်တော်တို့ဒီအဲ့ဒါလိုမနေတော့ဘယ်နဲ့ကျွန်တော် students so we have to take responsibility ဒီကျွန်တော်လူတွေဒီအမေရိကန်ပြည်တွေအကောင်းဆုံးပြင်ရဲ့ရနိုင်အောင်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်လည်းစိတ်ဝင်စားတော့နောက် community အနေနဲ့လည်းဒီဒီကပွဲမှာကျွန်တော်ဝင်တင်တယ်နိုင်ငံကြီးမှာလည်းပါတင်တယ်တာဝန်လည်းယူတင်တယ်အဲဆိုကြီးမှာလည်းတာဝန်ယူတင်တယ်ဆိုအယူဆနေတယ်ကျွန်တော်ဟုတ်ကဲ့
ဟုတ်ကဲ့ဒီမှာအတိုင်းဝန်ကြားမှာလည်းပြောကြတာရှိတယ်လေတဘောအခုသသောပုထွေကပြောသလိုအိန္ဒိယနာပုလိမှာဆိုရင်တပြိုတည်းမှာပမာတွေက3-4000ရှိတယ်ပေါ့နော်ပမာပြည်သားတွေနောက် four way မှာဆိုလည်းအလားတူပဲအများကြီးရှိတယ်ပေါ့နော
်
အဲ့တော့ဟိုကိုလူမျိုးတွေအများကြီးရှိတော့မဲတွေအများကြီးရနိုင်တဲ့အတွက်ဒါဝင်ပြန်တင်နေဆိုပြီးတော့တချို့စဉ်းစားကြတာရှိတယ်ပုထွေမှာလိုမျိုးလက်တွေ့ account ထဲပေါ်ခဲ့တာမရှိကြဘူးပေါ့နော
်
ဆိုတော့ဒီရွက်ောက်ပွဲကနေပြီးတော့အနိုင်ရပြီးတဲ့အခါမှာဒီပညာရေးနဲ့နေမယ်ရတော့မလားဟိုတခြားဒီကနေဆက်ပြီးတော့ဗောနော်အတွေ့အကြုံရလာတဲ့ပုံမူတည်ပြီးတော့တခြားနေရာတွေမှာဝင်ရွေးခံမှုရှိနိုင်မလားအနာဂတ်မှာပေါ့
အလားတော့ရှိပါတယ်ကျွန်တော်တို့စစ်ကမှာဆင်ယူတော့ပေါ်မှာဝင်ချင်တော့ဘာလားရှိခွင့်ရရှိပါတယ်အခုကျွန်တော်တို့လိုမြားရဲဆိုပြီးမယ်ကျွန်တော်တို့ Indianapolis မှာဒီ Metro City area အားလုံးကကျွန်တော်တတနေပါလို့ရှိတာဗောနော်အဲ့ဒါမှာ2000-3000ဆိုတဲ့ channel မှာပေါ့ဘောချီရလို့နည်းနည်းပဲရှိတယ်ထောင်နဲ့ချီပြီး2000-3000လောက်လောက်ရှိမှာကျွန်တော်ငွေရမှာပြရလို့ရတယ်အဲဒါဆို next မှာကျွန်တော် city council to state level listed lady mile mp ဘောနော်ကျွန်တော် senator congress state pin level မှာကျွန်တော် city mayor ဝင်ချင်တယ်လို့ငွေခွန်လို့ရှိပါတယ်ဒါအားလားလည်းရှိပါတယ်ကျွန်တော်ဒီမှာတော့ဒီအမေရိကမှာပဲဖြစ်လို့ဆို diversity ဘောနော်လူမျိုးပေါင်းစုံဝင်လာတယ်ရှိတော့the American it becomes a very diverse community era jaung nang an lu lu myu yi khwat cha mo le tpb ne yot da ba era jaung chinaru win chin ne soin aku ri ga a chet si lo ma si di bu win chin ne sin na win khwin ya ba de naw bi lo ala ala le shi ba de e chinaru ye a yi chin paw ma mu pa de da ba no
okay so American pinya yi sin ne ma ta khu thu cha da ba no tua ho myama bi ma lo ပညာရေးစနစ်ကိုတနိုင်ငံလုံးတပုံစံနဲ့သူက uniform
ဟုတ်တယ
်တနည်းတဲ့ကျောင်းသုံးဆောင်တစ်မျိုးတည်းကိုထုတ်ပေးတာမဟုတ်ဘဲနဲ့သူကဒီကိုပြည်နယ်လိုက်ကိုပြည်နယ်ထဲမှာတောင်ကိုခရိုင်နဲ့ကို
ဟုတ်တယ
်ကိုပြည်နယ်တစ်ခုထဲမှာတောင်ကိုခရိုင်နဲ့ဟိုဘက်ကခရိုင်နဲ့မတူတဲ့ပညာရေးစနစ်ကိုခရိုင်အတွက်ကောင်းမဲ့ထင်တဲ့ပညာရေးစနစ်ကိုအဟိုမိဘတွေကပါဝင်ပြီးတော့မှဒီဟိုပညာရေးဘုတ်အဖွဲ့နဲ့ပူးပေါင်းပြီးတော့ဝိုင်းစင်းသားပြီးပုံဖော်ကြတယ်ပြောတယ်အဲ့ဒါလေးအဲ့ဒီသူတို့နှစ်ခုရဲ့ဆက်ဟိုပါတော့ဒီသွားပုံလာပုံလေးအောင်ဘယ်လိုများ꽈ချမှုရှိနိုင်လဲတော့နည်းနည်းလေးထပ်ရှင်းပြလိုက်ပါမယ
်ဒီကျွန်တော်တို့ဒီမြန်မာကပဗမာပြည်မှာတော့ကျွန်တော်ဘဟုကနေခြံချတာနော်ခြံချတော့ဘဟုကမကောင်းဆိုအကုန်လုံးမကောင်းပြောတယ်ကျွန်တော်ကဒီမှာတော့အာကျွန်တော်စပရင်တန်မင်းရဲ့ပြင်ရင်းမှာတော့မှာကျွန်တော်အဖြစ်မီတွေကကျုပ်ခြံချတာပေါ့သူကအဖြစ်မီကဒီမိဘမောမိဘတွေရာဒီကျုပ်ခံချတာလေမိဘတွေကဗော့ပြီးလို့ school အုပ်ချုပ်တဲ့တွေ school governing body ဖြစ်တယ်ဗော့ဗော့ပြီးလို့ general elected ဖြစ်ချက်ဖြစ်သွားတယ်အဲ့တော့ကျွန်တော်မိဘရဲ့အလိုအတိုင်းအကောင်းဆုံးတာသမီတွေအတွက်ဘယ်သူမှပြင်ရည်အတွက်စိတ်ဝင်စားတယ်လို့အပြီးမိဘတော်စိတ်ဝင်စားတယ်လို့မရှိ investment တူတန်ပြည်မရှိအဲ့တော့ကျွန်တော် elected official နဲ့ general ကမိဘနဲ့အတူလေးတွေ့ပြီးမှအကောင်းဆုံးပြင်ရည်ကိုရအောင်ကျွန်တော် district ကျွန်တော်ခရင်ကျဲကိုကျွန်တော်ဒီ curriculum design နဲ့ပြင်ရည်ပဲ policy တွေကျွန်တော်လုပ်ပြီးတာပမာပြင်မှာတော့မဟုတ်ချင်းပြင်မှာပဲကချင်းပြင်မှာမေးပြန်မှာပဲသူတို့တတိယရာသူတို့ private school မှာသူတို့ထားထားတာလေဒီက private school လို့ပေါ့ဒီမိဘတွေရာဒီပြင်ရည်ចောင်းကိုသူတို့ခိုင်ထားတယ်ဒီ sprinting ပြင်မင်းရဲ့ပြင်ရည်မှုတော့ចောင်းကိုခိုင်ထားတယ်မဟုတ်မိဘတွေခိုင်းတဲ့အကူသူကအကောင်းဆုံးကိုသူကတာတမီတက်ကြိုပြင်ရည် policy curriculum တွေတို့ပြီ
ဟုတ်ကဲ့ဆိုတော့ဒါဟိုဘယ်လိုပြောမလဲဟိုတစ်ချိန်မှာဟိုကိုကမာပြီးအတွက်လဲဒါကိုအပုထွေမှာအခုတည်ထားတဲ့ဟာတွေကဟိုအတိုင်းကြအခုဒီပြန်ပြီးတော့ကမာပြီးပြင်ပြောင်းနေမှုတွေလုပ်တဲ့အခါဟိုပညာရေးစနစ်တွေပုံဖော်တဲ့အခါမှာတိုင်းကြအခုဒီအထောက်အပံ့ပြုလုပ်နေလို့ကျွန်တော်တို့မျှော်လင့်နေပေါ့နော်ဘာလို့ဆိုတာတာဝန်ရှိတဲ့အတွေ့အကြုံကြီးရနေတာဟုတ် ဆိုတော့အဲ့လိုပြောရတဲ့အကြောင်းအရာလည်းပါလဲဆိုတော့ကုဖိမဟာဆိုလို့ရှိရင်အမေရိကကိုရောက်လာတဲ့ဒုက္ခသည်ဖြစ်နေအိန္ဒိယမှာနေပေါင်းများစွာနေပြီးတော့မှဒီအမေရိကမှာလာပြီးပညာသင်ခွင့်ရတဲ့အတွက်အခုလိုမျိုးအခြေအနေတစ်ဖြည်းဖြည်းနဲ့ပြောင်းလဲတိုးတက်လာခဲ့တယ်ပေါ့နော်ဆိုတော့ကိုဖြတ်တန်းခဲ့ရတဲ့ဘဝအတွေ့အကြုံလေးကိုဟိုနည်းနည်းလေးရဖို့ပြေးရမလားရသလောက်ပေါ့နော
်အေးရတယ်ကျွန်တော်ကဒီချင်းချောင်းဖလာမီယိုတဲ့ရောတိတိလေးရမမွေးပါတဲ့ချစ်ချင်းလားကျွန်တော်ဒီရောမှာကြောင်းတော့မရှိဘူးတရက်ကို6မိုင်အတက်အရှင်ကျွန်တော်နေငယ်တုန်းကကြောင်းတက်ခဲ့တယ်အဲ့လိုနဲ့ချစ်ချော်လာတယ်အိန္ဒိယမှာ refugee နဲ့တက်ပြီးလာတယ်68ရေကင်းတယ်ကမန္တလေး ticket တွေချစ်ကျွန်တော်တက်ခဲ့တယ်ဒါပေမဲ့ဒီဖက်အမေရိကန်ရလာတော့ကျွန်တော်အလုပ်လုပ်ရင်းနဲ့ကျွန်တော်ဆက်ကြောင်းဆက်တည်လို့ရတယ်ကျွန်တော်တို့ကအခွင့်ရရှိတာပေါ့နော်အဲ့ဒါကြောင့်ဘုံမှာပြန်มาလဲကျွန်တော်တို့ဒီနိုင်ငံကြီးပြောင်းလာရှိလာလို့ရှိရင်ဒီကျွန်တော်အခွင့်အရေးကိုလူတိုင်းကပြင်ရရှိဖို့အခွင့်အရေးကိုရနိုင်အောင်ကျွန်တော်ဖန်တီးကုန်လို့ရတယ်။နောက်ပြီးတော့ diversity ဆိုတော့ကျွန်တော်တို့ဒီနေ environment is the most diverse maybe we can say ဒီမြန်မာပြည်မှာတော့လူမျိုးပေါင်းစုံနေထိုင်တဲ့နေထိုင်နေနေရာဆိုရှမ်းပြည်မှာလည်းသူတိုင်းဒါတွေတိုင်းဒါရည်ကြည်မှုတွေစကားတွေ tradition တွေသူတို့တင်ခွင့်ကိုရှိရမယ်။ဒီရခိုင်ပြည်မှာလည်းကချင်ပြည်မှာလည်းချင်းပြည်မှာလည်းနောက်လူတိုင်းကစီးပွားရေးအစီအစဉ်ကလည်းဘယ်သူမှရှိစာတင်ချင်တဲ့လူတိုင်းကိုစာတင်နိုင်အောင်ကျွန်တော်တို့မြန်မာပြည်ပန်တီကိုလည်းအမေရိကမှာအဲ့ဒါသူတို့အခွင့်အရေးပေးလို့ကျွန်တော်လည်းကြောင်းတက်နေတာပဲဒီမှာ scholarship နဲ့လာတာနှစ်နည်းပဲသူက scholarship ပေးတာဒီထက်ကျွန်တော်10နှစ်လုံးလုံးကိုကျွန်တော်တောင်းနေတာအလုပ်လုပ်ရင်းနဲ့ကျွန်တော်ကြောင်းတက်တယ်အဲဒါကြောင့်ကျွန်တော်မြန်မာပြည်မှာလည်းရှိဖို့ရလို့ကတော့ဒီနေရာတကာတိုင်းမှာကြောင်းတက်ချင်တဲ့လူတိုင်းကိုပြင်ရရှိဖို့လို့ရအောင်ကျွန်တော်တို့အစီအစဉ်
ဆိုတော့ကြောင်းတက်ချင်တဲ့လူငယ်တွေဟိုကိုဆန္ဒရှိတယ်ဆိုရင်ပေါ့နော
်
ဒီဟိုဘက်ချလာ BSc ပါ냐ဘွဲ့အပြင်ဘွဲ့လွန်တိရမတ်စတာ MSc နောက်ဆုံး PhD ပေါ့နော
်
အခုဒီမှာဆိုလည်း PhD ဒေါက်တာဘွဲ့ရတယ်ဒီတက်ခဲ့တာဆိုတော့ကိုသာဆန္ဒရှိရင်ပတ်စံချီလို့ပဲဖြစ်ဖြစ် scholarship တွေလျှောက်ပြီးတော့ပဲဖြစ်ဖြစ်ပေါ့နော်ဟိုဆက်ပြီးတော့တက်ခွင့်ရှိတဲ့အခွင့်အရေးတွေရှိစေချင်တယ်ဆိုတဲ့ဟာမျိုးပြောတာပေါ့ဟု
တ်တယ်โอเค
နောက်တစ်ခုကကျွန်တော်ကသိချင်တာလေးပါလဲဆိုတော့ဒီအခုဖိုးထေမကူဒီဘာပညာရေးဘုတ်ဖွဲ့မှာပါတယ်အခုစောစောပြောသလိုဟိုပညာရေးဟိုလူငယ်တွေပညာသင်ချင်တဲ့လူငယ်တွေပညာရေးခွင့်လန်းနေရအောင်ဖန်တီးပေးနေတယ်ဆိုတော့မြန်မာပြည်သားပြောင်းလဲမှုဖြစ်သွားခဲ့ရင်စောစောဖိုးထေမပြောတာမှာပါသလိုပေါ့နော်ဒီကပညာရေးစနစ်ပုံစံမျိုးပေါ့နော်ပုံစံတူချင်းမဟုတ်တာမှာအလားတူတူပေါ့အဲ့လိုမျိုးတွေကျွန်တော်တို့အခွင့်အရေးတွေလူငယ်တွေရလာအောင်ကျွန်တော်တို့ဟိုပညာရေးစနစ်ကိုပုံဖော်နိုင်လို့ရနိုင်မယ်လို့ထင်သလားဗျာသူကချင်းပြည်နယ်ဆိုချင်းပြည်နယ်ပညာရေးစနစ်ပေါ့ရှမ်းပြည်နယ်ဆိုရှမ်းပြည်နယ်ပညာရေးစနစ်ပေါ့နော်စကိုင်းတိုင်းစကိုင်းတိုင်းပညာရေးစနစ်ကိုတိုင်းဒေတာအလိုက်အကွက်ကိုပုံဖော်လို့ရတဲ့စနစ်မျိုးဖြစ်လာမယ်လို့မျှော်လင့်သလား
အဖြစ်နဲ့အဲ့ဒါကျွန်တော်တို့ဒီတောင်လိုင်းရေးလို့တည်ဆိုတာလေဒီစစ်အာဏာဆိုင်ဖြုတ်တဲ့တခါတည်းမှာပြီးပါဘူးကျွန်တော်တို့ဒီ education ပညာရေးစနစ်ဒီကိုကျွန်တော်တို့ဥပမာအဖြစ်အခုဒီမြန်မာပြည်ထဲအနေဒီကိုလာပြီးတော့ပညာရေးစနစ်ကိုလာတင်ချင်တယ်လို့ရှိလို့ရှိရင်ကျွန်တော် screen တင်မိရပြင်ရင်ကျွန်တော် scar ပြုတ်ပြီကျွန်တော် Perry Township School District မှာလူ9ယောက်10ယောက်လာပြီးတော့တင်လို့ရတယ်ကျွန်တော်ចောင်းဆရာဆရာမတွေ administration တွေ federal government ရဲ့ block chief policy ရှိတဲ့ state assistant ဆရာတွေဘိုးဆရာတွေ local ဆရာတွေဒါတွေကចောင်းဘယ်လိုလုပ်ရမလဲ now curriculum design တွေ school administration တွေဘယ်လိုလုပ်ကြဆိုတာဒီကိုလာတင်လို့ရတယ
်နောက်ပြီးတော့ကျွန်တော်ကတော့ဒီလိုဟိုမြန်မာပြည်သားတွေပေါ့ဆွေးကြပါတော့เนาะကျွန်တော်မြန်မာပြည်နဲ့သက်ဆိုင်နေတော့တော့3-4ယောက်ဒီလာပြီးတော့ဒီပုခရမန်လို့လုပ်နေတဲ့ပညာရေးဘုတ်ဖွဲ့ကဘယ်လိုပုံစံဒီဖွဲ့စည်းပုံလုပ်ထားတယ်နောက်ပညာသင်ယူညွှန်းတဲ့တွေကိုဘယ်လိုပုံဖော်တယ်စတာတွေကိုလာနဲ့ချီလာပြီးတော့လေ့လာလို့ရနိုင်တယ်ပေါ့
ဟုတ်တယ်ကျွန်တော်အကူအညီပေးမယ်ဒီမှာ Python ကိုမပြီးရင်တော့အခွင့်အရေးတွေကျွန်တော်ဖန်တီးပေးမယ်နောက်ပြီးတော့ B-twin ရလိုရတဲ့ကျွန်တော်တိဖို့ကတော့ကျွန်တော် B-twin ကဒီ sheet analysis အောက်မှာကြီးထွက်လာတဲ့ system တဲ့နိုင်ငံခြားမှာနိုင်ငံခြားမှာကောင်းတဲ့ system ကိုကျွန်တော်တို့သုံးတက်ဖို့ကျွန်တော်တို့ကဒီအရာကြီးရှိတယ်။အဲမှာပဲပညာရေးပဲပစ္စည်းပဲဒီ government ဆွေရဖွဲ့စည်းပုံဖွဲ့စည်းပုံဖွဲ့စည်းမျိုး local government ပဲဖြစ်အဲ့ဒါကိုကျွန်တော်တို့အဲ့ဒါကိုသုံးတက်ဖို့အရာကြီးရှိတယ်။ကျွန်တော်တို့တွေကခုနဖွင့်ဖို့လို့အရာလိုပါနေတယ်။နောက်နိုင်ငံခြားရောက်နေတဲ့ပညာတက်တွေကိုလည်းကျွန်တော်ကိုယ်တိုင်လည်းတော်လို့ရပါတယ်။ဒီမှာဒီပြောင်းလို့ရှင်တော့အကြာရဲ့တနေ့တစ်တက်တိုင်းမနေတော့မှတနေ့နေ့တည်းဒီမှာ education system ကို consultation တော်လို့ရပါတယ်။
ဟုတ်ကဲ့ဟိုနောက်ဆုံးအနေနဲ့ပေါ့နော်ဒီဟိုမြန်မာပြည်မှာဥပဒေမှဆိုရင်စောစောပြောသလို ဟိုကြောင်းရှိတဲ့ရွာလေးမှာကြီးလာပြီးတော့မန္တလေးတက္ကသိုလ်တက်တယ်ရှီလေးလုံးရေးခင်မှာပါခဲ့တယ်တော့အိန္ဒိယဘက်ကိုတော့ခိုဒုက္ခသည်ဘဝနဲ့နေလာပြီးမှအမေရိကရောက်ပြီးအခုဆိုတာ PhD ဒေါက်တာဘွားရတဲ့ဒီကြောင်းတက်ခဲ့တယ်ဆိုတော့ကိုဖြတ်သန်းခဲ့တဲ့တွေ့ကြုံတွေကလည်းအများကြီးပဲကိုလိုမျိုးအခုမြန်မာပြည်ဖြတ်သန်းနေရတဲ့အနေအထားရလဲကိုလိုကြုံတွေ့ခဲ့ရတဲ့ဘဝဟိုအတွေ့အကြုံတွေနဲ့အသားသဏ္ဍာန်တူတဲ့လူငယ်တွေထောင်နဲ့တောင်းနဲ့ချီပြီးတော့အခက်အခဲတွေကိုကြုံရောကြော်လွားဖြတ်သန်းနေကြရတယ်လေဆိုတော့အဲ့ဒါရောသူတို့ရောဘယ်လိုမျိုးများဟိုအပိစကားပြောခြင်းတည်းဟိုဟိုပေါ့ကိုအတွေ့အကြုံနဲ့နိုင်ရှင်ပြီးတော့ပေါ့နော
်သူတို့ကတန်ပြီးကံဖြစ်ထောင်ကိုကိုကိုဘဝနဲ့ဒီကုမီတာစကိုရောကိုအမီကိုပတိုင်းကြီးကိုဖြစ်ထောင်ကိုတော့ပြင်ရရံဖြစ်ကြည့်တယ်ဒါကျွန်တော်တို့ကဒီကြောင်းကောင်းကောင်းမရှိတောင်မှရှိတဲ့စာကိုဖတ်တင်တဲ့နေရာကိုတင်လို့ရတယ်နောက်ဥပမာပြင်ဒီကိုပြင်ရတတ်တဲ့ကဘာကျော်ရတဲ့ချေမီလီယံနဲ့ဘီလီယံရဒီဂရီမရတဲ့လူမျိုးရှိပါအခု change online မှာကောင်းတဲ့ဟာကိုတည်လို့မြန်မာပြည် free education မြန်မာပြည်တည်ချင်တဲ့ six year if there's a will there's a way နော်လေအနည်းနဲ့ချီပြီးတော့ပြင်ရတင်လို့မရတဲ့ change လည်းရှိပါတယ်အဲဒီကြားကမှလည်း english card ကိုတင်တယ် support ချင်တယ်အဲဒီ share ပါတယ်တင်တာတက်တယ်မြန်မာတက်တယ်ပြင်ရသူကျွန်တော်ကိုစာပေးရမယ်ပြင်ရမရှိရင်တင်တာကပဲကျွန်တော်ချိပွဲတန်းကြီးချိဆောင်လို့မရဘူးတင်တာကတန်းကြီးတိုင်းမဲ့နေရာလည်းရှင်းရှိမယ်ဒါပေမဲ့ပြင်ရကြီးကိုကျွန်တော်
အာပီယာ။ဟုတ်ကဲ့။ဥဆောင်မှာကုလိုဗီယိုဖြည့်ပြရတဲ့ကျေးဇူးများတင်ပါတယ
်။ကျေးဇူးတင်တဲ့အားလုံးကိုဂော့ဘလက်ရှူ။ဖရာဒီကောင်းစီပြီးပါစေ
။ဒါကတော့ချင်းလူမျိုးဒေါက်တာဟယ်ရီမန်ကိုကိုစော်ဝင်းလိုင်ကတွားရောက်တွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါ။ရုရှားရဲ့ဓာတ်ငွေတင်ပို့မှုကရလာတဲ့အကျိုးမြတ်တွေကရုရှားချူကျော်တဲ့ယူကရိန်းစစ်ပွဲမှာတုံးနိုင်တယ်လို့သတိပေးထားပေမဲ့လည်းဥရောပတင်မောချင်းတွေကတော့ရုရှားတန်းွေတဲတင်မောတွေကိုအရေးကြီးဝန်ဆောင်မှုစာချုပ်တွေချထားပေးနေကြပါတယ်။တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်အတွင်းဥရောပကိုရုရှားတန်းွေတင်ပို့မှုတိုးလာတယ်လို့လည်းလေ့လာချက်တစ်ရက်ကတွေ့ရှိထားပါတယ်။ Henry Richwell သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကပြောပြမှာပါရှင်။
ရုရှားရဲ့ Yamal ကျွန်းဆွယ်ကနေ LNG သဘာဝဓာတ်ငွေ့ရေးပမာဏအများပြတင်ဆောင်ထားတဲ့ Ark 7အထူးလောင်စာဆီတင်သင်္ဘော15ဆင်းဟာရုရှားရဲ့အာတိတ်ဒေသကနေဥရောပနဲ့တခြားဒေသတွေကသင်္ဘောစိတ်တွေကိုတင်ပို့ပါတယ်။ဒီသင်္ဘောတွေကအာတိတ်ရေခဲပြင်ကိုခွဲထွက်နိုင်ဖို့ပုံစံထုတ်တည်ဆောက်ထားတာဖြစ်တာကြောင့်ရုရှားစုရအနေနဲ့အကျိုးအမြတ်များများရနေတဲ့LNG တဘာဝဓာတ်ငွေ့ရေကိုတစ်နှစ်ပတ်လုံးတင်ပို့နိုင်တာဖြစ်ပါတယ်။ဝယ်လိုအားများတာကြောင့်လဲဒီသင်္ဘောတွေကိုပုံမှန်စစ်ဆေးပြင်ဆင်နေဖို့ကလည်းလိုအပ်နေတာပါ။ဒီသင်္ဘောတွေထဲက14ဆင်းကိုဥရောပစိတ်ကန်းတစ်ခုမှာဝန်ဆောင်မှုပေးနေတာကိုဂျူရုကနေခြေရခံထားတဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြင်သစ်နိုင်ငံ Brest မှာရှိတဲ့ Damien တင်မောချင်းနဲ့ဒိန်းမတ်နိုင်ငံ Odense အနီးကဖယား AS တင်မောချင်းတို့မှာဖြစ်ပါတယ်။ The Arctic Institute ကအကြီးအကဲပညာရှင် LNG သဘာဝဓာတ်ငွေ့ရေးတင်ပို့မှုဆိုင်ရာချွမ်းကျင်သူ Mort Hamburg ကအခုလိုပြောပါတယ်။
For Russia, if those European shipyards would be off,
Europe သင်္ဘောကြီးတွေကဒါခွင့်မပြုတော့ဘူးဆိုရင်တော့သင်္ဘောတွေတုံးလို့မရဖြစ်လာမှာနဲ့အတူရုရှားအတွက်တော့နှစ်ကြာလာတာနဲ့အမျှလုပ်ငန်းလက်ပဲမှုကလည်းတဖြည်းဖြည်းနဲ့ရော့ကျလာမှာပါ
။ရေနံတင်သင်္ဘောတွေဆက်လက်ခုံမောင်းနိုင်စေရေးကအရေးကြီးတယ်လို့အနောက်နိုင်ငံတွေကကြွန့်ကျင်သူတွေကယူဆထားကြပါတယ်။ Ark 7သင်္ဘောအုပ်စုတဲက Christoph D. Margery ကတော့အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုခံစားရတာကြောင့်ဥရောပသင်္ဘောချင်းတွေမှာစိုက်ကပ်ခွင့်မရတော့ပါဘူး။ဒါကြောင့်အဲ့ဒီသင်္ဘောကိုတရုတ်မှာသွားပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ပေမဲ့လည်းအကောင့်ထဲပေါ်ခဲ့ပုံမရပါဘူး။ဒါကြောင့်အခုတော့အဲ့ဒီသင်္ဘောတစ်စင်းကတုံးမရဖြစ်နေပါတယ်။တခြားသောသင်္ဘောချင်းတွေမှာပြင်ဆင်နိုင်ခဲ့ရင်လည်းပဲ LNG သဘာဝဓာတ်ငွေ့ရေကုန်သွယ်ရေးကအမျက်မကျန်ပဲဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူဟမ်ဘတ်ကပြောပါတယ်။သဘာဝဓာတ်ငွေ့ရေကုန်ချတဲ့စိတ်ကက်နဲ့အနည်းဆုံးဖြစ်မဲ့တင်မောချင်းဖြစ်ဖို့ကကုန်သွယ်ရေးမှာအရေးကြီးတဲ့အကြောင်းဒီတင်မောတစ်စင်းခုံမောင်းရေးအတွက်တရက်ကိုဒေါ်လာ3000ကျော်ချတင်တာဖြစ်ကြောင်းဒါကြောင့်ဥရောပကနေတရုတ်ကိုသွားရမယ်ဆိုရင်တော့တင်မောခုံမောင်းရေးအတွက်ပဲဒေါ်လာသန်းချီဆုံးရှုံးရနိုင်တယ်လို့သူက VOA ကိုပြောပါတယ်ဥရောပတင်မောချင်းတွေဖြစ်တဲ့ပြင်သစ်ကဒမီနဲ့ဒိန်းမတ်ကဖယက် AS တို့ဟာဥရောပသမဂ္ဂ EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုတာမျိုးတော့မတွေ့ရပါဘူး။ ဒါပေမဲ့လည်းပြင်သစ်နိုင်ငံကဒမင်းကတော့ Accepting ရင်းနှံတင်သင်္ဘောတွေကိုနောက်ထပ်ဝန်ဆောင်မှုပေးဖို့အစီအစဉ်မရှိဘူးလို့ Britain ရဲ့ Financial Times သတင်းစာကိုပြောဆိုထားပါတယ်။ဒိမန်နိုင်ငံကဖျက်သင်္ဘောချင်းကတော့မှတ်ချက်တစ်စုံတရာမပေးပါဘူး။စွန့်အင်စီးပွားရေးနဲ့ဗန္ဒာယီဆိုင်ရာသုံးသပ်မှု Institute ကအာနာမာရီဂျလာမက်ကဝစ်ကတော့အခုလိုပြောပါတယ
်။ So then we thought this is what's going on. What is happening?
ဘာတွေဖြစ်နေလဲဆိုတာကိုကျမတို့စဉ်းစားခဲ့ကြပါတယ်။ရှင်မဲဟာဥရောပကတချို့ကုမ္ပဏီတွေနဲ့စာချုပ်တွေရှိနေပြီးဒီကုမ္ပဏီအလုံးမှာကုမ္ပဏီတွေအများအပြားပါဝင်နေတာကိုကျမတို့တွေ့ရပါတယ်။ဥရောပသမဂ္ဂဘက်ကပြောဆိုနေပေမဲ့လည်းဒါတွေကစီးပွားရေးဆိုင်ရာသဘောတူညီချက်တွေဖြစ်ပါတယ်။ဒါတွေကပုတ်ကလစ်ကကုမ္ပဏီတွေပါ။ဒါကစီးပွားရေးလုပ်ငန်းဖြစ်ပါတယ
်ရုရှားကယူကရိန်းကို2022ခုနှစ်အတွင်းအပြည့်အဝကျူးကျော်ဆစ်ဆင်လာပြီးနောက်မှာတော့ရုရှားထံကစွန့်အင်ဝယ်ယူမှုရပ်မယ်လို့ဥရောပသမ္မတကကတိပြုထားပေမဲ့လို့လည်းတင်မောချင်းဝန်ဆောင်မှုကိုဆက်ပြီးတော့ပေးတာဖြစ်ပါတယ်ဒီကရတဲ့ငွေကိုရုရှားကစစ်ပွဲအတွက်သုံးတယ်လို့ယူကရိန်းကပြောပါတယ်2022ခုနှစ်မတိုင်ခင်ကတော့ထန်းငွေလိုအပ်ချက်ရဲ့40ရာခိုင်နှုန်းကိုရုရှားကတင်ပို့ခဲ့တာပါဒါပေမဲ့လည်းဓာတ်ငွေပိုက်လိုင်းဖြတ်တန်းရေးသဘောတူညီချက်ကိုရုရှားနဲ့တက်တန်းထပ်တိုးဖို့ယူကရိန်းဘက်ကညင်းလာကြဥရောပနိုင်ငံအများအပြားကရုရှားရဲ့ဓာတ်ငွေကိုပိုက်လိုင်းကနေမရကြတော့ပါဘူး LNG သဘာဝဓာတ်ငွေရေးကိုပင်လယ်ရေကြောင်းကနေပို့ဆောင်တာကတော့တစ်မျိုးတစ်ပုံကွဲပြားပါတယ်ပြီးခဲ့တဲ့နှစ်အတွင်းရုရှားထံက LNG သဘာဝဓာတ်ငွေရေးတင်သွင်းမှုက18ရာခိုင်နှုန်းတိုးလာခဲ့ပါတယ်တချို့သောဥရောပနိုင်ငံတွေအတွက်ကတော့ယူကရိန်းကိုအထောက်ပံ့ပေးတဲ့ငွေချေးပမာဏထက်ရုရှားထံကတဘာဝဓာတ်ငွေတင်သွင်းမှုကပိုပြီးတော့များတယ်လို့ The Arctic Institute ကမော့တ်ဟမ်ပတ်ကပြောပါတယ
် Spain imported $2.5 billion
ပြီးခဲ့တဲ့နှစ်အတွင်းစပိန်ကရုရှားတဘာဝဓာတ်ငွေရေ LNG ဒေါ်လာ 2.5 ဘီလီယံပို့တင်သွင်းခဲ့ပြီးစည်ရေးအထောက်အကူအဖြစ်တော့ဒေါ်လာတန်း500သုံးခဲ့ပါတယ်
တချိန်တည်းမှာပဲရုရှားရဲ့သဘာဝဓာတ်ငွေ့ရေး LNG ကိုတည်ယူနေတဲ့ရေနံတင်သင်္ဘောအများပြားဟာဆိုရင်ဥရောပကုမ္ပဏီတွေကပိုင်ဆိုင်အာမခံထားကြတာဖြစ်တယ်လို့လည်းသူကဆက်ပြီးပြောပါတယ
် If the EU were to sanction them then
ဥရောပသမဂ္ဂအနေနဲ့လဲသူတို့ကိုဒဏ်ခတ်ပိတ်ဆို့မယ်ဆိုရင်လဲဒါကဥရောပကုမ္ပဏီတွေရဲ့အကျိုးအမြတ်ကိုဖျက်တောက်လိုက်တာဖြစ်ပြီးတေချာပေါက်ဆုံးရှုံးရမှာပါဒါကအများရန်နှိုင်းစားရမယ့်ကိစ္စဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကစီးပွားရေးကိုထိခိုက်စေပါတယ်
။ရုရှားရဲ့သဘာဝဓာတ်ငွေ့ရေး LNG တင်သွင်းမှုတမ်းမြစ်ရေးကိုတော့ဥရောပသမဂ္ဂဘက်ကအခုချိန်ထိမဆောင်ရွက်သေးပါဘူး။ရုရှားကိုပိတ်ပင်တမ်းမြစ်မှုမလုပ်ခင်အစားတို့နီးလန်းတွေရှိထားဖို့ဥရောပသမဂ္ဂကလိုလားတယ်လို့ပြီးခဲ့တဲ့လအတွင်းမှာပဲတာဝန်ရှိသူတွေက Reuters သတင်းကိုပြောပါတယ်။ပထမဆုံးအနေနဲ့တော့သဘောတူညီချက်တစ်ခုရှိထားဖို့လိုအပ်ပြီးဒီလိုမှမဟုတ်ရင်တော့ရုရှား၊အမေရိကန်တို့ထံကဓာတ်ငွေမရဘဲဖြစ်သွားစေမယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတူက Reuters သတင်းကိုပြောဆိုတာဖြစ်ပါတယ
်။မတ်တင်ဂီထိုင်အဖက်စင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။တနင်္လာနေ့ညချမ်း VOE မြန်မာပိုင်းအစီအစသ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်။မတူညီတဲ့အကြောင်းအရာတွေကိုခေါင်းစဉ်ရွေးပြီးတော့ကိုယ်တိုင်ကြုံတွေ့သူတွေရဲ့အပြောတွေလေ့လာချက်တွေကိုသူတေသနာဂျာနယ်ဖြစ်တင်ပြနေတဲ့တိဆက်မြင့်နှံ့ဂျာနယ်အကြောင်းထုတ်ဝေရေးကော်မတီဝင်ရေးတက်ကသူကတိကဒေးဗစ်မိုးကိုမဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအသေးအချာလေ့လာမှတ်တမ်းပြုစုထားချက်တွေကိုတိဆက်မြန်နှံဆိုရဲလွတ်လပ်သောမြန်မာသုတေသနချာနယ်မှာဖော်ပြထုတ်ဝေနေပါတယ်။မြန်မာနဲ့နိုင်ငံသားသားပညာရှင်တွေ1912ခုနှစ်ကနေ1980ခုနှစ်အထိမြန်မာနိုင်ငံမှာထုတ်ဝေခဲ့မှုတွေမြန်မာနိုင်ငံသုတေသနအသင်းချာနယ်လိုမျိုးဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အလေးထားရတဲ့သုတေသနချာနယ်မျိုးဖြစ်အောင်လို့တိဆက်မြန်နှံအင်္ဂလိပ်လိုအတူက IJBS ချာနယ်ကိုထုတ်ဝေနေတာလို့ဒီထုတ်ဝေရေးပုတ်ဖွဲ့ဝင်တွေကပြောပါတယ်။သုတေသနမှတ်တမ်းတွေဖြစ်ဒီလွတ်လွတ်လပ်လပ်တင်ပြဖော်ပြနိုင်ရေးကိုအဓိကဦးစားပေးတယ်။တိဆက်မြင့်နှံဂျာနယ်နဲ့ပတ်သက်လို့ဘုတ်ခွဲဝင်တယောက်ဖြစ်တဲ့ဒီ American ပြည်တော်စုရေးတက်ကတူအရှိတောင်အာရှလေ့လာရေးဌာနကကတိကဒေးဗင်မိုးနဲ့မေးမြန်းထားပါတယ်ရှင်
။ဒီဥစ္စာကကျွန်တော်တို့ဒီဟိုမှာတစ်နှစ်မှ၄ခါလောက်ကျွန်တော်တို့လုပ်ကြတယ်ပေါ့နော်။တစ်နှစ်မှ၄ခါကျွန်တော်တို့ publish လုပ်တော့အဲ့မှာဥဆောင်တဲ့လူကြတော့ကျွန်တော်နေပဲစုံတာပေါ့လေဆမ်မိုင်း။ကျွန်တော်တို့တမိုင်းပါတယ်ပြီးတော့မှဒီ political science ပါတယ် the religious side effects ဆိုကျွန်တော်ပါတာပေါ့နော်ပြီးတော့မှဒီဒေါ်လာရင်းမှာဥဆောင်တဲ့လူပါတယ်ဆိုတော့ဟိုဖက်ဖုံးစုံပါတယ်လို့ကျွန်တော်ပြောလို့ရတယ
်အခုဒီစာစာမှာဆိုရင်ပေါ့နော်ဟိုဒီမြန်မာနိုင်ငံကဒီ feminism နဲ့ LGBT အကြောင်းတွေကိုအဓိကထားဖော်ပြထားတာဖတ်ရပါတယ်ဆိုတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာဒီပညာရှင်တွေအနေနဲ့ပေါ့နော်လွတ်လွတ်လပ်လပ်ဒီရေးသားထုတ်ဝေနိုင်ဖို့အခက်အခဲတွေရှိနေတယ်အခုလိုအချိန်မျိုးမှာဒီဟိုလက်တွေ့ဖြစ်နေတဲ့အကြောင်းတွေကိုဒီတိစက်မြင့်နဲ့သူတည်တနာချာနေရနေပြီးတော့မှဟိုဖော်ပြဖို့အတွက်ကဘလောက်အရေးကြီးတယ်လို့ရောဆရာအနေနဲ့မြင်ပါလဲရှင
့်။ဟုတ်ဒီဥစ္စာကတော်တော်လေးအရေးကြီးတယ်။အာဒါလည်းလဲဆိုတော့ကျွန်တော်ဒီအမှန်ကလေဟိုဒီဂျာနယ်စတာတော့1970ပေါ့ကွာ။ဒီနာမည်နဲ့တော့မဟုတ်ဘူး you know ဆို Journal of Burma Research Society ဆိုပြီးတော့စတဲ့အခါကျတော့ဟိုမြန်မာပြည်ရဲ့ပထမအုပ်ဆုံး Academic Journal ဖြစ်တယ်ပေါ့လေ။ကျွန်တော်ဒီအခု Yale Tech လို့မှရှိတဲ့ James Scott ပေါ့လေ။သူကနေကျွန်တော်ဒီမြန်မာပြည်နဲ့လေးပြန်ပွင့်လာတဲ့အချိန်ပေါ့လေ2010ဝန်းကျင်လောက်မှသူကကျွန်တော်မြန်မာလူငယ်တွေအတွက်ခေတ်လူငယ်တွေအတွက်ကျွန်တော်ဒီဟာကိုပြန်မစမကောင်းဘူးလားဆိုပြီးတော့ဒီ Yale Tech တို့မှာသူကနေအိုးဆောင်ပြီးတော့เนาะပြန်ပြီးတော့မှဟိုဘယ်လိုပြောမလဲအသက်တန်တိုးနာပေါ့အဲ့လိုလုပ်တဲ့အခါမှာပထမအိုးဆုံးသူတို့ရဲ့ space issue လောက်တာကတော့ poverty ဒီဆင်းရဲခြင်းနဲ့ပတ်သက်ပြီးတော့ space issue လောက်တယ်ခုနောက်ပိုင်းဆိုများသောအားဖြင့်ကျွန်တော်ဒီဒေါ်လာရေးကာလဖြစ်တဲ့အတွက်အဲ့ဒေါ်လာရေးနဲ့ပတ်သက်တဲ့ theme တွေကိုကျွန်တော်ကရွေးပြီးတော့မှလုပ်ရတာပေါ့เนาะပြီးတော့မှပြည်တွင်းမှာလုပ်ဖို့ဆိုနေတဲ့အခက်အခဲရှိတဲ့အတွက်ကြောင့်အတိအကျတော့ကျွန်တော်ဒီ chain mine မှာရှိတဲ့တက်ကတော့မှာကျွန်တော်က workshop တွေလုပ်ပြီးတော့ဟိုအဲ့လိုမျိုး paper တွေကိုတို့ကပေးဟိုပေါ့တင်ပြီးတော့မှာအဲ့လိုမျိုးရွေးရတာများပါတယ်ပေါ့နော
်ဆိုတော့ဟိုဆရာဆောဆောကပြောခဲ့သလိုပေါ့နော်အခုဒီသီးဆက်မြင့်နှံ့ကြတဲ့ကဒီမြန်မာနိုင်ငံမှာ1971ကနေပြီးတော့မှာဒီမဆလာအစိုးရဟိုပိတ်သိမ်းတာမခံရတဲ့1980အထိကိုထုတ်ဝေခဲ့တဲ့ဒီမြန်မာနိုင်ငံသုတေသနအသင်းဂျာနယ်ကိုပြန်လည်ပြီးတော့မှာဟိုထူထောင်ထားတဲ့ဂျာနယ်ဖြစ်တယ်ပေါ့လေဆိုတော့ဒီနေရာမှာဒီဆရာဆောဆောကပြောခဲ့တဲ့ဒီ2024 July မှာကွယ်လွန်သွားတဲ့ဒီ Yale ပါမောက်ခါကြီး James Scott ရဲ့ဒီအရေးပါမှုပေါ့နော်အဲ့ဒါကိုလည်းခြံထားလို့မရပါဘူးဆိုတော့ဒီသူကွယ်လွန်သွားတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးဒီတိစက်မြင့်နှံ့ဒီသုတေသနဂျာနယ်အတွက်ပေါ့နော်ဘလောက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရောဆရာအနေနဲ့ပြောချင်လဲရှင
်အတော်တော်လေးကျွန်တော်တို့ကြီးမားတဲ့ဆုံးရှုံးမှုပဲပါလို့လဲဆိုတော့သူကကျွန်တော်တို့ရဲ့အရင်တုန်းကဒီတီထောင်တဲ့လူတော့မဟုတ်ပေမဲ့လည်းဒီအတိအခုဒီပါလေ Independent Journal Burmese Scholarship ဆိုတဲ့နာမည်လေးပဲသူကနေ propose လုပ်ပြီးတော့မှ independence ဆိုတာကိုကသူကအရေးကြီးခိုင်းတာဘယ်သူရဲ့ appoint ကြီးမှမှအကူစားမပြုဘူးဘယ်သူရဲ့လက်အောက်မှမှမလုပ်ဘူး independently ပေါ့နော်လွတ်လပ်လပ်လပ်ကျွန်တော်လုပ်လို့ရတယ်ဆိုတဲ့ဟာကိုသူကနေဒီ Yale တက္ကသိုလ်မှာဟိုကျွန်တော်ဒီကအနောက်နိုင်ငံကတချို့နဲ့မြောက်တော့ဖြစ်မြန်မာပြည်ကဒီမှာဟိုဒီနဲ့ပညာရှင်တွေပေါ့နော်သူပေါင်းပြီးတော့မှဒီ2017မှာသူကစလိုက်တဲ့အခါမှာသူရဲ့ဦးဆောင်မှု leadership အငွေရေးကြီး fundraising ရှာတဲ့အစကအများကြီးသူ့ရဲ့ဘယ်လိုပြောမလဲရေးပါမှုတအားများတယ် James Scott ရဲ့ပမာဏမေကဥရှူယိုလို့ခေါ်တာနော်ရှူယိုဒါရှူယိုလို့ခေါ်တယ်သူကလေဟိုမြန်မာပြည်ကိုစီဝင်သားတာ1950ဝန်းကျင်လောက်ပဲသူစီဝင်သားတာသူကကျူရန်လာ16ရက်နေ့နေ့လည်းလောက်ပါတည်လေအာသာရီနေ့ပေါ့မြန်မာပြည်မှာဆိုတော့သူမတိခင်ကျူရန်လာ16ရက်နေ့မှာကျွန်တော်ဒီမနေ့9:33မိနစ်ပေါ့လေမိနစ်30လောက်ကျွန်တော်ဖုန်းပြောပြီးဟိုနှုတ်ဆက်တာပေါ့လေနော်အဲ့တော့ကလည်းဒီမြန်မာပြည်အကြောင်းကိုပဲကျွန်တော်မေးတာဆိုတော့အဲ့လောက်ထိဒီမြန်မာပြည်ကိုတန်ရောက်စီချစ်တယ်ဆိုတာက James Scott ကသူ့ရဲ့လက်တွေ့ပြတာပေါ့နော်အသက်ပါသွားတဲ့အထိပါမြန်မာပြည်ကိုသူကခဲလုပ်တယ်ဆိုတဲ့ဟာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့တန်ရောက်စီတော်တော်လေးကြီးပါတယ်။နောက်ဒီမြန်မာနိုင်ငံမှာလည်းဟိုနှစ်နဲ့ချီနေဘူးတယ်။ဟိုမြန်မာအပါအဝင်ဒီအခြေတော်အစားနဲ့ပတ်သက်တဲ့အကြောင်းတွေကိုသူလေ့လာပြီးတော့မှစာအုပ်တွေလည်းရေးသားခဲ့ဘူးတယ်ဆိုတော့ဒီလိုမျိုးဒီ Dr. James Scott ရဲ့ဒီအသိပညာတွေအတွေ့အကြုံတွေနောက်ဒီအမြင်တွေပေါ့နော်။အဲ့ဒါတွေကအခုဒီလက်ရှိဒီမြန်မာနိုင်ငံအပြောင်းလဲလို့ဖို့ကြိုးပမ်းနေတဲ့ကာလမှာရောဘလောက်ထိဒီတန်ဖိုးရှိတယ်လို့ရောဆရာပြောနိုင်ပါမလဲရှင
့်တော်တော်လေးရှိတယ်သူကဟိုကျွန်တော်လူရသူ့ကိုတည်တာတော့တကယ်သူ့ရဲ့ဟို scholarship တကယ်ကြီးမားတဲ့သူ့ရဲ့အတွေးခေါ်ဆောင်မမှုကလူရတည်တယ်ပေါ့နော်ကျွန်တော်ကကြတော့ဒီမှာတအားကောင်းကောင်းတော့သူ့ရဲ့နောက်ဆုံးတစ်ပြည့်ပေါ့လေညီမပြေကနေတကယ်ကိုသူတည်တဲ့အချိန်သူ့ရဲ့သူ့ရဲ့နောက်ဆုံးတစ်ပြည့်ဖြစ်တော့သူ့ရဲ့တကယ်ကိုညီမပြေတော့ဟို intellectual contribution ပြီးတော့သူငွေကြီးပါဖို့ကသာတော်တော်လေးကျွန်တော်နားလဲတဲ့ခါမှာတအားအော်ဘယ်လိုပြောမလဲဟိုသူ့ရဲ့ရေးပါမှုကတော်တော်လေးရှိတယ်ပေါ့နော်ပြီးတော့လည်းအတိအကတော့တကယ်ဒေါ်လာရေး theory မှာသူကနာမည်ကြီးတာဟုတ် resistance ဆိုရတာလေဆိုတော့ကျွန်တော်ဒီမှာနေတဲ့အချိန်မှာဆိုတော့ဒီမှာဟို panel မြန်မာပြည်အကြောင်းကောင်းကောင်းလုပ်တယ်ကျွန်တော် class မှာလည်းစကားအများအားလာပြောတယ်အဲ့လိုမျိုးဖြစ်တော့ဟိုမြန်မာပြည်ရဲ့ဒီဒေါ်လာရေးကာလမှာသူ့ရဲ့ resistance တွေကအကျိုးတရားမှုရှိတယ်ရှိတဲ့ဟာကနည်းနည်း highlight လုပ်မယ်ဆိုတော့ညတော့ဖြစ်ကျွန်တော်ဒေါ်လာရေးလို့ပြောလိုက်တော့အစိုးရကနေကျွန်တော် comment ပေးပြီးတော့မှဒေါ်လာနာမျိုးအဲ့ဒါသူ့ရဲ့စိတ်ဝင်စားမှုသူကတော့တကယ်ကိုဒီကအခြေတော်ဟန်ရေးပေါ် decentralized recession ဟိုအခုမြန်မာတော်လိုင်းရေးဆိုတကယ်ကို decentralized recession နဲ့အကောင်းဆုံးတော့အိုးမှလို့သူခဏခဏပြောတယ်ဘယ်သူကမှဘယ်သူရဲ့အစိုးရကမှအမိတ်အာဏာပေးတဲ့တော်လိုင်းရေးမဟုတ်ဘူးတကယ်ကိုဒီပြည်သူတွေကနေနည်းနည်းအလိုအလောက်ပေါက်ပွားလာတဲ့တော်လိုင်းရေးပေါ့နော်ဆိုတော့ အဲ့လိုမျိုး theory နဲ့ဒီမှာရေးမှာလည်းမြန်မာပြည်အကြောင်းကိုကျွန်တော်ကောင်းကောင်းပြောတဲ့ခါမှာចောင်းသားတချို့ဆိုစီဝန်သားပြီးတော့တို့ရဲ့အော်ပေးပိုင်ပိုင်ရေးတယ်လို့လည်းအများကြီးရှိတယ်ပေါ့နော
်ဆိုတော့ဒါတော်တော်လေးကြီးမားတဲ့ဆုံးရှုံးမှုပေါ့လေဆိုတော့ဆရာဟိုဒီတိစက်မျက်နှာကြားတဲ့ဘက်ကိုတစ်ချက်ပြန်လှည့်မယ်ဆိုလို့ရှိရင်အခုလက်ရှိမှာကဒီဆရာတို့တိစက်မျက်နှာက online အနေနဲ့လည်းထုတ်တယ်ဒီဆရာဆော့ဆော့ပြောခဲ့တယ်လို့ပဲဒီဟိုစာပေါ့လေဒီဟိုဂျာနယ်စာကအနေနဲ့လည်းတစ်နှစ်ကိုဟိုထုတ်စူးစမ်းပြီးတော့ထုတ်ဝင်နေတယ်ဆိုတော့အခုလောလောဆယ်ကတော့အင်္ဂလိပ်နဲ့ဗမာနှစ်ဘာသာနဲ့ထုတ်ဝင်နေတာဖတ်ရပါတယ်ဆိုတော့နောက်ပိုင်းမှာရောအခုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတော်လှန်ရေးမှာကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပါဝင်နေတယ်ဆိုတော့တိုင်းရင်းသားတွေဟိုတခြားဘာသာတွေနဲ့ဆက်ပြီးတော့ဆရာတို့ထုတ်ဖို့ရောအစီအစဉ်မျိုးရှိပါလားရှင့်
အစီအစဉ်ရှိတယ်အဲ့ဒါဟုတ်တယ်ဟိုကျွန်တော်ဒီ James Scott အသက်ရှင်တော့ကကျွန်တော်ဒီကိုရောက်တဲ့ရေးရောက်တဲ့အချိန်မှာပုံမှန်အဲ့ဒါပြောဖြစ်ကြသေးတယ်လေအော်အစီအစဉ်ရှိတယ်တော်တော်လေးသူကိုယ်တိုင်ကလည်းဒီ ethnic minority language ကိုထည့်ပြီးတော့သုံးပါတာဖြစ်အောင်ပေါ့လေအဲ့လိုသူပြောတယ်ဟိုနည်းနည်းလေးခက်တာကလည်းသိတဲ့အတိုင်းပေါ့လေကျွန်တော် ethnic minority မှာလည်းပြတွေ့ရစကားတော့သုံးရမလဲတော့အဲ့ဒါ conflict ဖြစ်အောင်မှာဆိုတော့အတတ်နိုင်ဆုံးတော့ပေါင်းထဲမှာရှိတယ်ဟိုဟိုကောင်းတဲ့အကြံလို့လဲကျွန်တော်ဟိုဟိုအတိမှတ်ပြုတယ်ဆိုတော့တဖြည်းဖြည်းနဲ့တော့ဟိုဖြစ်လာမယ်လို့တော့ယုံကြည်တာပဲဟုတ်တယ်ကျွန်တော်ဒီစီစဉ်ပါတယ်
American ပြည်တော်စုရေးသက်ကတူအရှိတောင်အာရှလေ့လာရေးဌာနကကတိကဒေးဗင်မိုးဖြစ်ပါတယ်ရှင်ဒေါက်တာ James Scott ရဲ့အမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းပြီးတော့ခေါင်းစဉ်မျိုးစုံနဲ့ဒီတိဆက်မြင့်နှံ့သုတေသနချာနယ်ကိုဆက်လက်ထုတ်ဝေသွားမယ်လို့ပြောပါရရှင်။ကျွန်မဆူမြတ်မောင်ပါ
။ဒါကတော့လူမှုရှုခင်းစီစဉ်ကိုမဆူမြတ်မောင်ကတင်ဆက်သွားတာပါ။ဒီစီစဉ်ကိုကျွန်မတို့ရဲ့ TV သတင်းလွှာစီစဉ်ဖြစ်တဲ့တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့အစီအစဉ်မှာကြည့်ရှုနားဆင်အားပေးနိုင်ကြပါရရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။ကျမတို့ရဲ့အစီအစဉ်တွေကိုဒီမနေ့ပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်မှလည်း Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြမှာပါရှင
်။ယူကရိန်းစစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်ကမူကြမ်းရေးဆွဲထားသလိုယူကရိန်းကရေးဆွဲပြီးဥရောပသမဂ္ဂကထောက်ခံထားတဲ့မူကြမ်းတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ယူကရိန်းရဲ့အဆိုပြုချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကအရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအဲ့ဒီနောက်မှာအမေရိကန်အဆိုပြုမဲ့မူကြမ်းကိုမဲခွဲမှာဖြစ်ပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီကလည်းအမေရိကန်ကတင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုဒီကနေ့နောက်ပိုင်းမှာတရားမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်တင်ဆွနေကြတဲ့ဒီကနေ့၃နှစ်ပြည့်တဲ့နေ့မှာယူကရိန်းဘက်ကအဓိကရည်တည်ထောက်ခံပေးခဲ့ကြတဲ့ဥရောပတိုက်ကခေါင်းဆောင်တွေယူကရိန်းကိုရောက်နေကြပါတယ်။ရောက်လာကြတဲ့နိုင်ငံခေါင်းဆောင်တွေကိုယူကရိန်းသမ္မတဗလာဒီမီဇယ်လင်စကီးကမိန့်ခွန်းပြောကြားခဲ့တာမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းပြောပါတယ်။ဒီကိုယ်စားလှယ်အဖွဲ့ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်နဲ့ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာတို့ကဦးဆောင်ရောက်ရှိလာကြတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတဝန်2024ခုနှစ်တွင်အာနာပိုင်နေရဲ့အင်တာနက်ကန့်သတ်ပိတ်ပင်မှုကိုအာရှပစိဖိတ်ဒေသမှာအဆိုးအဝါဆုံးကြုံခဲ့ရပြီးမြန်မာနိုင်ငံဟာအထင်အများဆုံးအင်တာနက်ဖြတ်တောက်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်း SS Now အဖွဲ့ရဲ့အစီရင်ခံစာတင်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအင်တာနက်ပိတ်ဆို့မှု85ကြိမ်ရှိခဲ့ပြီးကမ္ဘာမှာအများဆုံးပိတ်ပင်ခဲ့တဲ့နိုင်ငံဖြစ်တဲ့အကြောင်း Digital လွတ်လပ်ခွင့်အခြေအနေနဲ့ကန့်သတ်မှုတွေကိုစစ်တမ်းကောက်ယူတဲ့ New York အခြေစိုက် SS Now အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားတာပါခင်ဗျာ။ထိုင်းနယ်စပ်မြန်မာနိုင်ငံ online ငွေကြေးလိမ်လည်လုပ်ငန်းတွေမှာပအောင်ပတ်သက်တဲ့တရုတ်နိုင်ငံသားတွေလာမယ့်ရက်ပိုင်းမှာနောက်ထပ်ရာနဲ့ချီနေရပြန်နိုင်နိုင်မယ်လို့မျှော်လင့်နေကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကြားဖြတ်လုပ်ငန်းတွေကနေကတ်တင်ခဲ့တဲ့တရုတ်နိုင်ငံသား200ကိုတရုတ်နိုင်ငံကိုပြန်လည်ပို့ဆောင်ခဲ့တဲ့အကြောင်းနဲ့တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးရဲ့ထိုင်းနဲ့မြန်မာနိုင်ငံကိုအပြတ်မြန်အလန်လာတွားရောက်ခဲ့တဲ့ခီးစဉ်တွေပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကို South China Morning Post သတင်းစာမှာရေးသားထားတာပါခင်ဗျာမြန်မာနိုင်ငံနယ်စပ်အခြေဆိုင် online ငွေလင်ကားတွေကပြန်လွတ်မြောက်လာတဲ့ထောင်နဲ့ချီတဲ့နိုင်ငံသားတွေဟာထိုင်းနယ်စပ်မှာစွပုံနေတယ်လို့နိစပ်သူတွေကိုကိုကာပီ writer သတင်းကဒီကနေ့ပဲပြောပါရယ်မကြသေးခင်သတင်းပတ်တွေအတွင်းတရုတ်ထိုင်းနဲ့မြန်မာနိုင်ငံကအာဏာပိုင်တွေကနယ်စပ်ဒေသက online ရာဇဝတ်ကိုင်းတွေနှိမ်နှင်းဖို့ကြိုးစားရာကထောင်နဲ့ချီပြီးလွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်လေးပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Robert Bass ပါ။ရုပ်သံအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပြီးတော့မနက်ပိုင်းမှာတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါThis program has